Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2023ခုနှစ်မေလ25ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်မြောက်ပိုင်းဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24/40/51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါလေဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုညာဝဲအောင်နဲ့ပဲအတူတင်ပြပေးသွားမှာပါသတင်းတွေမှာဆိုလို့ရှိရင်မြန်မာရေးပူးပေါင်းဆောင်ရွက်နေတဲ့အမေရိကန်အပါအဝင်မဟာမိတ်နိုင်ငံတွေကမြန်မာစစ်ကောင်စီပေါ်တန်ခတ်ပိတ်ဆို့ထားတာတွေထိရောက်မှုရှုမရှိပြန်လည်သုံးသပ်နေပါတယ်ပဋိပက္ခတွေပြင့်နေတဲ့နေရာတွေမှာသဘာဝဘေးအန္တရာယ်ကျရောက်တာဟာအဆိုးဝါးဆုံးလူအခွင့်အရေးချိုးဖောက်မှုကိုဖြစ်စေတယ်လို့လူအခွင့်အရေးမဟာမင်းကြီးကပြောဆိုပါတယ်မူခါမုံတိုင်းတင့်မြန်မာကိုကူညီဖို့ပြင်သစ်ပြင်ဆင်နေပါတယ်ဒီလိုသတင်းတွေကိုဦးစွာတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုစိတ်ဝင်စားဖို့ရာသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့နားဆင်ရမယ့်သတင်းပေးဖို့ချက်တစ်ပုဒ်ပါဆိုရင
်အမီးကစိုက်ပွဲမဖြစ်ဘူးဟိုဟာဂျွာရဲဟိုလက်နက်ကြီးတွေ၆ဆယ်မမိုက်နေတယ်
မြန်မာမျိုးမကြီးရွာစုမှာစစ်ကောင်စီတပ်ရဲ့မြင်းရှို့မှုအတွင်းလူတူတေဆုံးသွားတဲ့သတင်းပေးပို့ချက်မှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်သခိုင်းကျွန်းလှဘကနေမီရှင်းလင်းဖြစ်စဉ်အကြောင်းနဲ့ဗန်ကောက်မြို့ကတေးစားဘလုံးမြန်မာအသင်းနှစ်သင်းပြိုင်ဆိုင်ကြရမှာဘယ်သူတွေနိုင်သွားသလဲဆိုတာကိုတင်ပြဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရစိတ်ဝင်စားဖွယ်ရာသတင်းတွေကိုကိုစော်မိုးကျွန်းနဲ့အတူပြောပြသွားမှာဖြစ်ပါလေဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီအပေါ်ဒဏ်ခတ်အရေးယူမှုတွေရဲ့ထိရောက်မှုအရေးပါမှုကိုတုံ့တပ်ဖို့အတွက်မြန်မာနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်ရေးမဟာမိတ်နိုင်ငံတွေဖြစ်တဲ့အမေရိကန်ကနေဒါဗြိတိန်ဥရောပကော်မရှင်နဲ့ဥရောပသမဂ္ဂနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေမေလ24ရက်နေ့မှာဆွေးနွေးခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ညနိုင်ဆောင်ရွက်ရေးတာဝန်ရှိသူတွေဟာမြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပြီးကတည်းကချမှတ်ထားတဲ့ပိတ်ဆို့ဒဏ်ခတ်အရေးယူမှုတွေနဲ့မြန်မာနိုင်ငံဆိုင်ရာလက်ရှိပူးပေါင်းဆောင်ရွက်မှုတွေရဲ့ထိရောက်မှုပိတ်ဆို့အရေးယူထားတာတွေကိုအခြားအကူဖြစ်စေမဲ့ပြစ်မှတ်တဲ့သတင်းအချက်အလက်တွေရဲ့အရေးပါမှုစတာတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါအပြင်မြန်မာနိုင်ငံမှာပြည်သူတွေကိုအနာသိစစ်ကောင်စီကမတရားညှဉ်းပန်းနှိပ်စက်နေတာတွေကန့်သက်တားဆီးနိုင်ဖို့စစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိလာအောင်ဖိအားပေးနိုင်ဖို့အတွက်မဟာမိတ်နိုင်ငံတွေအကြားဆက်လက်ပြီးဓာတ်ရိုက်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စတက်ကအနာသိပြီးနောက်ပိုင်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုကိုကူညီဖို့ NDAA ဥပဒေကိုလွှတ်တော်မှပြဋ္ဌာန်းခဲ့တယ်လို့အရေးယူတန်ခတ်မှုအနည်းဆုံး33ချိန်ပြုလုပ်ခဲ့ပြီးစစ်ကောင်းဆောင်တွေအပါအဝင်စစ်တပ်နဲ့စစ်ကောင်းဆောင်တွေကိုကူညီထောက်ပံ့နေတဲ့လူပုဂ္ဂိုလ်80ကျော်နဲ့လုပ်ငန်းပေါင်း30ကျော်ကိုတန်ခတ်အရေးယူထားပြီးဖြစ်ပါတယ်။ကြံကနေဒါဗြိတိန်ဥရောပသမဂ္ဂတွေကလည်းအလားတူပူးပေါင်းအရေးယူထားပါတယ
်။ပြည်ပခါတွေဖြစ်နေတဲ့နေရာတွေမှာသဘာဝဘေးအန္တရာယ်ကျရောက်တာလောက်ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုခံစားရတဲ့နေရာတွေမရှိဘူးလို့ဘူရူနီကကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဘော်ခေါ်ထက်ကမိုခာဆိုက်ကလုန်းမုန်တိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုညှိနှွံ့ပြီးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂအဆောက်အုံဒင်းနာချင်းလင်းမွန်မှာပြောကြားသွားပါတယ
် Cyclone Mocha which cut a swathe of destruction throughout
မိုခာဆိုက်ကလုန်းမုန်တိုင်းတန်ကိုအထူးသဖြင့်မြန်မာနိုင်ငံအနောက်ဘက်ခြမ်းမှာအပြင်းထန်ခံစားခဲ့ရပြီးဒါဟာဆယ်စုနှစ်တွေအတွင်းရာသီဥတုနဲ့သဘောဝဘေးအန္တရာယ်ဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးလူတွေဖန်တီးလို့ဖြစ်တဲ့အဆိုးရွားဆုံးဘေးဒုက္ခတွေတဲကနောက်ဆုံးဖြစ်ရတစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောသွားတာပါအားလုံးသိကြတဲ့အတိုင်းအာဏာပိုင်တွေဟာရိုဟင်ဂျာလွတ်လပ်ခွင့်နဲ့အခြေခံအခွင့်အရေးတွေကိုရုပ်သိမ်းပြီးအခြားတိုင်းသားတွေကိုလည်းတိုက်ခိုက်နေတဲ့အတွက်သူတို့ရဲ့အသက်ရှင်ရပ်တည်နိုင်မှုတွေကိုတစားတဲ့တစားဆွေးယုတ်လာစေပါတယ်မြန်မာစစ်အာဏာပိုင်တွေကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကိုကူညီခွင့်မပြုတဲ့အတွက်အခက်အခဲတွေဖြစ်နေပါတယ်ဥပမာရေကြီးရေရှမ်းဖြစ်တဲ့နေရာတွေမှာပို့ပြီးတော့တင့်တော်ပြီးရေရှည်ခံမဲ့အိမ်တွေဆောက်ဖို့ ဒုဆောင်ခွေမပြုတ်တဲ့အတွက်တချို့နေရာတွေမှာ2024ခုနှစ်လောက်ကတည်းကယာယီဝါတဲ့နဲ့နေရာဓာတ်တွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့လူခွင့်ရေးမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်။မေလာ23ရက်နေ့ကတည်းကဆိုင်ကလုန်းမုန်တိုင်းရခိုင်ကိုဝင်ရောက်ခဲ့တဲ့အတွက်ချင်းမကွေးစကိုင်းကချင်းဒေသတွေမှာလူပေါင်း
1,000,000 ကျပ်မှာမိုးကာဆိုင်ကလုန်းမုန်တိုင်းတန်တင်တဲ့သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ပြင်သစ်အစိုးရအနေနဲ့စီစဉ်နေတယ်လို့ပြင်သစ်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာမုန်တိုင်းတန်ကြောင့်လူ 6,000,000 အကူအညီတွေကိုမုန်တိုင်းသင့်ဒေသတွေမှာတွားရောက်ကူညီလုပ်ကင်နေတဲ့အဖွဲ့အစည်းတွေကိုဓာတ်ရိုက်ကူညီသွားမှာဖြစ်ပြီးအရေးပေါ်အမိုးအကာတောက်ရည်နဲ့အခြားလူအပ်တဲ့ပစ္စည်းတွေကိုကူညီသွားမှာဖြစ်ပါတယ်။ပြောင်းလဲလာတဲ့အခြေအနေပေါ်မူတည်ပြီးလူအပ်တဲ့အကူအညီတွေပေးသွားဖို့လည်းအစဉ်သင့်ရှိပါတယ်လို့ဖော်ပြထားပါတယ်။ ဆောင်ရွက်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂကတော့လူပေါင်း1,600,000 ထက်သမားချောက်တန်းလောက်မုန်တိုင်းတန်ခံရပြီးအရေးပေါ်အကူအညီတွေပေးသွားနိုင်ဖို့စီစဉ်နေတယ်လို့ဆိုပါတယ်။အမေရိကန်အစိုးရကတော့ဒေါ်လာ18တန်းကူညီဖို့ဂရုပြုထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူ140ရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပေမဲ့သေဆုံးသူအရေအတွက်ဟာဒီထက်များနိုင်တယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှ
Mishutinga. Nanangan Sasan Yima, Majon Zubu, Sin Mintin, Nine Navy, Lo, Boduniga, Jojale Body. Ukraine, Jujo Zin, now by a same means of Russia Gonzon in it, Yoko, Yoni de, Mishutin Ha, Tioninga, when you Joe Lee Chane, Bijima, Dresombi, Ailo, Machabi, Biosu Gerava. Mishutin Ha, Dio the Mara, Shijimbin, I let Dresomo, Dresom Gabiro, Russia, Ye, Pima, Josie Wari, Dread, Yoga, Tokan, Abi. Mesu, we wrote, she got pure jagged jungle, the name of Popia Wari. To Josie Wago, Chad Uga, Dan Liza Mu, Nonning and the PR, Nanganaga, Samina, Pribuga, Dolan, do, single Moody go, a do Buddha Biro, don't be a name, Tapi memang AB terdengar ya mesyu tinha Ukraine sebuahnya pada AB terjadi ya topo biasa ramu masih bulu sebare mesyu tinha lichan hujung nuha kondo ye hujung samu saya bubang samyamu tiogo Russia leya terkongsi tempo hune angkasa saya terbawa dunia mudine pada biro lama itu kejawarik kmiya.
American them and never Yamava season ago. Manetown Igani Kunanaiti, Idomida Nasselli, Kilohats, Denited Ditonia, Idomida Lise, Kilohats, Collated Donia, Idomida Nazetti, Kilohats, Nasha Kongane, Lila Mida Diagoze, Kilohats, Denga Kongarogani, Tolan Binivarisha.
Tada would name an appear view yet the Rene Goods, select in the Pinny Pare. Ukraine type where to antigate the sound to a meta lanibi. Ukraine ship at Tanga, Beckmo Mugo, Lavam Yaza, Taikai needed type where to an Wagana, Chiza, Taka, Sedan, Natal of the song get hello. A poya gongs on a boduni, my Biosu Gabarem. The sound to the Tega Tawella Ha, Taula Simu Tambi, Tondangani, Lunjanguin Pime Sure Kadine. A chin on the Degani Sudan Lare, a chinari Pitello. Wagana, Chiza, Tapoya gongs on Jeffkini. Frigoshinga, Josu Gabare, Chesa Sidari Ham, Chakana Sudalubetina, Nenga, Baby Shira, Simeon Arigo, Apu Kanjaya Bare, Litin Kandare, Litin Tare, Ukraine Sidari, and a Yesine type web to the Katisun Jayabare, Chesa counts on precaution, Piochare, Tesomu, Ye Dreha, American Command Tare, Ye Dwene Kanyi Mushidello, Aim Budoga, Josu Bare, Kula Damagaro, Russia Sadi, Jujo Jenga Sabi, Tesone, Yada, Ye Dreha,
ရှစ်ထောင်ကျော်ရှိသွားပြီလို့ကြွက်ချက်ထားပါတယ်။ရုရှားကနေပြီးတော့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်ပြီးအာဖရိကနိုင်ငံတွေအနေနဲ့ဂျာနီရက်တီချက်ကိုဆွန့်လွှတ်ကြဖို့နဲ့ယူကရိန်းကိုတန်တမာရေးအရထောက်ခံကူညီကြဖို့အာဖရိကမှာရောက်ရှိနေတဲ့ယူကရိန်းနိုင်ငံသားကြီးဝန်ကြီးဒီမီထရိုဂူလီဗာကနေဗုဒ္ဓဦးနဲ့မှာတိုက်တွန်းပြောကြားလိုက်ပါတယ်။ အာဖရိကနိုင်ငံတွေအနေနဲ့ဂျာနီရက်တီတဲ့အပေါ်အလွန်စိတ်မကောင်းဖြစ်မိပါတယ်။ရုရှားရဲ့ယူကရိန်းအပေါ်ရန်လိုကျူးကျော်မှုကိုဂျာနီရာဟာနယ်နိမိတ်ပိုင်ဆိုင်မှုတွေကိုချိုးဖောက်တာနဲ့ကြီးမားတဲ့ရာဇဝတ်မှုတွေအတွက်ဂျာနီရာပဲဖြစ်ပါတယ်။ဒါတွေဟာကျွန်တော်တို့နိုင်ငံတွေအနီးအနားမှာလည်းဖြစ်လာနိုင်ပါတယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရီကူလီဗာကအီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာပြောကြားတဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်မှုကိုရှုံချဖို့ကရသမကအထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ရမှာအီသီယိုးပီးယားအပါအဝင်အာဖရိကနိုင်ငံအတော်များများကမဲမပေးပဲဂျာနီရက်တည်ခဲ့ကြတာပါရုရှားဟာအာဖရိကနိုင်ငံအတော်များများနဲ့ဆက်ဆံရေးထူထောင်ထားပြီးရုရှားကြီးစားတပ်ဝဂနာဟာလည်းအာဖရိကနိုင်ငံတွေမှာလှုပ်ရှားမှုရှိပါတယ်မကြသေးမီကပဲတောင်အာဖရိကမှာပူးတဲစီရေးလေ့ကျင့်မှုလုပ်ခဲ့ကြပါသေးတယ်လာမယ့်ဇူလိုင်လထဲမှာရုရှားနဲ့အာဖရိကနိုင်ငံတွေထိပ်သီးအစည်းအဝေးဝယ်ကျင်းပဖို့ရှိနေပါတယ်ခင်ဗျာ
ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်ဒီဆန်တစ်ဟာ2024ခုနှစ်သမ္မတရွေးကောက်ပွဲအတွက် Republican Party အတွင်းမှဝင်ရောက်ယှဉ်ပြိုင်မှာဖြစ်တယ်လို့ပါတီထဲမှာသမ္မတလောင်းဒေါ်နယ်ထရန့်ရဲ့အဓိကပြိုင်ဘက်ဖြစ်လာတော့မှာဖြစ်ပါတယ်အသက်44နှစ်အရွယ်ရှီယိုးဆွဲဝါဒီရွန်ဒီဆန်တစ်ဟာ Twitter အမှုဆောင်အရာရှိချုပ် Elon Musk နဲ့ online စကားပြောဆိုမှုမပြုလုပ်မီပြည်ထောင်စုရွေးကောက်ပွဲကော်မရှင်တန်တင်သွင်းတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုထုတ်ပေါ်ပြောကြားခဲ့ပါတယ်အသက်56နှစ်ရှိပြီဖြစ်တဲ့ Trump နဲ့ရှင်ပြိုင်ရင်အသက်အများကြီးပိုငယ်တဲ့ DeSantis ဟာ Trump နဲ့အတွေ့အမြင်မူဝါဒမှာတော်တော်များများတူညီတဲ့အပြင်လက်ရှိမှာအမှုအခင်းရင်ဆိုင်နေရတာလည်းမရှိဘူးလို့သူ့ကိုပိုပြီးရွေးချယ်ဖို့ကောင်းတယ်လို့ Republican Party အတွင်းမှာစိတ်ဝင်စားမှုတချို့ရှိနေပါတယ်။တစ်ဖက်မှာလည်းသူ့ရဲ့လက်ရဇွန်းမူဝါဒမဲဆွယ်စည်းရုံးရေးဆွမ်းဆောင်နိုင်မှုအရေးချင်းနဲ့ Republican Party အတွင်းအဆက်အသွယ်နဲ့ဆက်ဆံရေးတိစောက်ထားနိုင်မှုတွေပေါ်မေးခွန်းထုတ်ကြတာတွေလည်းရှိပါတယ်။ DeSantis ဟာ Florida ပြည်နယ်အုပ်ချုပ်ရေးမှုနေရာကို Trump ရဲ့ထောက်ခံမှုနဲ့ရရှိခဲ့တာဖြစ်ပြီး Trump လိုပဲသဘောထားတင်းမာပြင်းထန်ပြီးအများကြိုက်ဝါဒပြောလို့ရှိသူဖြစ်ပါတယ်။
အမေရိကန်အစိုးရကအကြွေးယူနိုင်မဲ့ပမာဏကိုတိုးမြှင့်နိုင်ရေးအတွက်သမ္မတဂျိုးဘိုင်နိုင်ရဲ့ဘတ်ဂျက်ဆိုင်ရာအရာရှိတွေနဲ့ Republican ထိန်းချုပ်တဲ့အောက်လွှတ်တော်ကစီစဉ်ညှိနှိုင်းသူတွေဟာဗုဒ္ဓနေ့မှာဆွေးနွေးရေးတွေပြန်လည်စတင်ခဲ့ပါတယ် Republican အောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy ကစီစဉ်ညှိနှိုင်းရေးတွေအပြုသဘောဆောင်တယ်လို့သတင်းတော့တွေကိုပြောကြားခဲ့ပါတယ်ခင်ဗျာမြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးကြုံနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပြပူချက်တွေနဲ့နိုင်ငံတကာစိတ်ဝင်စားဖို့ရာသတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်အဲ့ဒီတဲကမှမန္တလေးတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါမန္တလေးတိုင်းမြင်းကြံမြို့နယ်မကြီးစုကျေးရွာမှာစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးလို့နေ90ကျော်မီးလောင်ကျွမ်းခဲ့ရပြီးဒေသခံတို့ဦးမီးလောင်သေဆုံးခဲ့ရတယ်လို့သိရပါတယ်တိုက်ပွဲဖြစ်ပွားမှုမရှိဘဲလက်နက်ကြီးတွေနဲ့ပစ်ခတ်ဝင်ရောက်မီးရှို့တာတွေဖြစ်တယ်လို့အကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညွန်ဦးပြောပြပေးပါအောင်ခင်ဗျာ
မန္တလေးတိုင်းမြင်းညံမြို့နယ်16မိုင်ကျော်တဲ့မကြီးစုကျေးရွာကိုမေလ24ရက်နေ့မနေ့တနင်္လာရောချိန်တုန်းကစစ်တပ်နဲ့စစ်တပ်ထောက်ခံသူပြူစောထီတွေကားသုံးစီးနဲ့လာပြီးတော့မီးရှို့သွားတယ်လူဒေသခံတွေကပြောပါတယ်နေ96လုံးမီးလောင်ကျွမ်းခဲ့ပြီးတော့မီးလောင်ကျွမ်းတဲ့အချိန်မှာတော့ကျမကြီးကြောင့်နေကနေပြီးတော့ထွက်မပြေးနိုင်ခဲ့တဲ့အသက်65နှစ်အရွယ်ဒေါ်အေးကျန်ဆိုသူမိလောက်ကျွမ်းပြီးတော့တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မကြီးစုကြီးရွာမိရှုခါပြီးတော့လူသေးဆုံးမှုနဲ့ပတ်သက်လို့မကြီးစုကြီးရွာသားတူကအခုလိုဗီဒီယိုကိုပြောပြပါတယ်
။ Yeah would be fine yeah I need to come back. And should they need to come. တော့တောင်းလို့တော့မရှိဘူး။နေကြောင်းတာဒီကုန်းမပါဘဲနဲ့ရှုပ်သွားတာပါ။ဒီမင်းကဒေါ်အေးကျန်တော့ကျွန်တော်ချောပြနေတာ။那个超人啊，第二，你偏他了，你偏他了，我你想到今年第一个第出出马了，嗯，出马第一，我这超人啊，有两个啥球看啊，都有 N D 啊 N D 啊，你们那超一的第一个。
မကြီးစုကြီးရွာမီးရှို့မခံမီမေလ23ရက်နေ့မနေ့ပိုင်းကတော့မကြီးစုကြီးရွာကစစ်တပ်နဲ့နေဆက်သူလို့ယူဆတဲ့နှစ်ဦးကိုအမိမသိလက်ဟက်ကင်လူတစုကလာရောက်ပြီးတော့ခေါ်သွားတယ်လို့ဒေသခံတွေကပြောပါတယ်ပေးဖွဲ့စည်းကလာရောက်ခေါ်လဲဆိုတာကိုတော့ကြီးရွာသားတွေကမသိရှိကြပါဘူး။တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့လက်နက်ကြီးတွေပစ်ခတ်ပြီးတော့ဝင်ရောက်လာတဲ့အတွက်ဒေသခံတွေဟာနေအိမ်တွေကပျက်စီးတယ်မယူဆောင်နိုင်ဘဲနဲ့ထွက်ပြေးတင်းရှောင်ခဲ့ရတယ်လို့ဒေသခံတွေကကူညီပေးနေသူတူကပြောပါတယ်
။အမေကတိုက်ပွဲမဖြစ်ဘူး။ဟိုဟာကျွာတွေဟိုလက်နက်ကြီးတွေ၆၀မမကြီးနဲ့ပြည့်အဲ့လိုမျိုးတွေပြည့်ပြီးတော့မှဟ
ကျော်တော့ဝင်တော့ဒီလူတို့ကကြောက်တော့ကြတော့အကုန်လုံးထွက်ပြီးကုန်တော့ကြတော့ဒါပစ္စည်းမှယူမတော်နိုင်ဘူးညတနာကြီးဝေ
းဒီဖြစ်စဉ်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးစစ်တပ်နဲ့နှီးဆက်တဲ့ဒေသခံနှစ်ဦးဖမ်းဆီးခံမှုနဲ့ပတ်သက်လို့လည်းဒေသခံကာဝေးအဖွဲ့တွေဘက်ကသုံးတရားတုံ့ပြန်ပြောဆိုတာမရှိသေးပါဘူးလက်ရှိမိလောင်သွားတဲ့နေ59လုံးကဒေသခံတွေဟာအကူအညီတွေလိုအပ်နေပြီးတော့နှီးဆက်ရာကြီးရွာဖုံးကြီးကျောင်းတွေမှာနေထိုင်နေကြရပါတယ်အချို့ဒေသခံတွေကလည်းစစ်တပ်ကနောက်တစ်ချိန်မီးရှို့လာမှဆိုတဲ့အတွက်မန္တလေးမြို့ကိုပြောင်းရွှေ့နေထိုင်ကြရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုတန်းညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ခါမှာတော့ဒီကျွန်းလှမြို့နယ်ဘက်ကအခြေအနေကိုတင်ပြခြင်းပါတယ်။စကိုင်းလိုင်းကျွန်းလှမြို့နယ်အတွင်းကကျေးရွာတချို့ကိုစစ်ကောင်စီတပ်တွေကမေလ24ရက်မနက်ပိုင်းကဝင်ရောက်ပစ်ခတ်ပြီးတော့တဖမ်းစိတ်ဆဲအနီးရွှေလုတ်ကွက်တွေကလှေနဲ့ဖောင်တွေကိုမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေနဲ့ကာကွယ်အဖွဲ့ဝင်တွေကပြောပါတယ်။ဒီလိုစစ်ကြောင်းဝင်ရောက်လာတာကြောင့်ကျွန်းလှမြို့နယ်အတွင်းကကျေးရွာ12ရွာလောက်ကဒေသခံတွေစစ်ပေးရှောင်နေကြရပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုအခြေခံပြီးနန်းလောင်ပြောပြမှာဖြစ်ပါတယ်ဗျာ
။ကျွန်းလှကံဘလူးကောလင်းနဲ့အစကကျေးရွာတွေကိုစစ်ကောင်စီရဲ့ခမာယ363စစ်ကြောင်းကရခိုင်အင်အား150ကျော်ကနေအင်အားထပ်ဖြည့်ပြီးတော့ဝင်ရောက်လာတာဖြစ်တယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီစစ်ကြောင်းဟာကျွန်းလှနယ်အင်းကောင်းကျေးရွာအနီးကရွှေလုတ်ပွက်တွေမှာရှိတဲ့လေတွေနဲ့ဖောင်တွေကိုမီးရှို့နေတယ်လို့ဒေသကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ
်။လေတွေတို့ရွှေဖောင်တွေတို့အဲ့ဒါတွေမီးရှို့ဖျက်ဆီးလုပ်နေတယ်။သူတို့အဲ့ဘက်မှာတော့စပေးချောင်းတွေကတော့လောလောဆယ်ကတော့တူတူနဲ့လုပ်ငန်းရပ်ထားပြီးတော့ဒီတိတ်နေကြတာတွေပါ။
စစ်ကောင်စီတပ်တွေဟာကြီးကုန်းကျေးရွာမှာလက်နက်ကြီးတပ်အထိုင်ချထားတယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်လည်းဒေသခံတွေစပေးချောင်းနေကြပါတယ်။စစ်ကောင်စီစစ်ကြောင်းဝင်ရောက်မယ်ဆိုတဲ့သတင်းကြောင့်ဒေသခံတွေကတော့ကြိုတင်စစ်ပေးရှောင်နေကြပြီလို့ဆိုပါတယ်
။မရှိတဲ့နေရာတွေကဒီတူတဲ့ညကလေးမှာစစ်ကြောင်းရောက်ပြီဆိုတော့ကလေးမှာတိကလေးမှာသူတို့ကတိန့်ချောင်နေတော့တာက
ြ။ခမရ363ကအင်အားအများအပြားနဲ့ဝင်လာတာကြောင့်လက်ရှိမှာ12ရွာလောက်စစ်ပေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။စစ်ကြောင်းကျေးရွာတွေကိုဝင်မလာခင်ကတည်းကကြိုတင်တိရှိပြီးစစ်ရှောင်ခဲ့ကြတာဖြစ်တဲ့အတွက်ရိတ်ခါနဲ့လိုအပ်တဲ့ PC တွေကိုတပါးတည်းတင်မသွားနိုင်ကြပါဘူး။စစ်ဆောင်တွေရဲ့စားရေးတောက်ရေကတော့လက်ရှိမှာအခက်အခဲမရှိနိုင်သေးဘူးလို့ပြောပါတယ
်။ဆယ်ရွာ၁၂ရွာလောက်ပဲရှိဦးမှာရလို့ဆယ်တော့ဒီကျန်တဲ့ဘက်ကတော့သူကကောလင်းနဲ့သူတို့ကမ်ဘလူးနဲ့အဆက်မှာဖြစ်နေတယ်ဟာဖြစ်နေတဲ့အတွက်ကြောင့်ဒီကောလင်းနယ်ဘက်ကရှောင်တဲ့လူတွေရှိတယ်ဆိုတော
့ခမရ363စစ်ကြောင်းဟာကမ်ဘလူးမြို့နယ်တောင်ချမ်းနဲ့အရှိချမ်းကကျေးရွာတွေကိုမေလ18ရက်နေ့ကတည်းကနေမြေရှင်းလင်းရေးဝင်ရောက်ခဲ့တဲ့စစ်ကြောင်းဖြစ်ပါတယ်။ကမ်ဘလူးမြို့နယ်ထဲကခမရ363နဲ့368တို့ကနေမြေရှိလျက်ဝင်ရောက်ပြီးတပတ်အတွင်းကျေးရွာအနည်းဆုံး15ရွာလောက်မီးရှို့ဖျက်ဆီးခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ကမ်ဘလူးခရိုင်အတွင်းမှာဧပြီလကနေမေလအတွင်းအခုအချိန်ထိစစ်ကောင်စီရဲ့နေမြေရှိလျက်စစ်ကြောင်းတွေကြောင့်စစ်ဘေးရှောင်ဥယျာဉ်တွေတိုးတက်တိုးလာနေပါတယ်။လက်ရှိစစ်ရှောင်ဥယျာဉ်တွေဟာ9000ဝန်းကျင်အထိရှိလာနေပြီဖြစ်တယ်လို့စစ်ရှောင်ကူညီရေးဆောင်ရွက်ပေးနေကြသူတွေကပြောပါတယ်။
စကိုင်းတိုင်းအတွင်းကစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းအခြေအနေကိုနန်းလောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ပြည်တွင်းအခြေအနေတွေကနေအခုတော့ဒီထိုင်းနိုင်ငံဘက်ကိုလည်းသွားကြည့်ရအောင်ပါ။ထိုင်းနိုင်ငံမှာရှိတဲ့မြန်မာကြီးစားဘောလုံးကလပ်အသင်းတွေကြောင့်မှာစူချေးအမြင့်ဆုံးဖြစ်တဲ့ဘောလုံးပြိုင်ပွဲကိုဘန်ကောက်မြို့ဘန်ဘောမှာရှိတဲ့ Tan Pro အားကစားကွင်းမှာကျင်းပခဲ့ကြပါတယ်။ဒီအကြောင်းဘန်ကောက်မြို့ကနေမန့်ညွညိုလွင်ကသတင်းပေးပို့ပါတယ်ဗျာ။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာဘောလုံးသမားတွေနဲ့ဖွဲ့ထားတဲ့ကျေးစားကလပ်အသင်းတွေကနာမည်ကြီးအသင်းတစ်ခုဖြစ်တဲ့ Sorry အသင်းနဲ့ရွှေတီအသင်းကိုထိုင်းနိုင်ငံရဲ့ Tan Pro Media ကစုချေးပတ်နှစ်သိန်းနဲ့အင်္ဂါနေ့ညကပြိုင်ပွဲကျင်းပပေးခဲ့ပါတယ်
။ဒီဖွဲ့ရတော့ဒီကျွန်တော်တို့ဒီထိုင်းမှာရှိတဲ့ Tan Pro Media ပေါ့နော်။ Tan Pro Media နဲ့ပြီးတော့ကျွန်တော်တို့ကျေးစားနှစ်သိန်းပေါ့ထိုင်းပျော်တန်ကျေးစားနှစ်သိန်းကိုသူကဒီထိုင်းဘတ်9သိန်းပေါ့ထိုင်းဘတ်9သိန်းထိုင်းလူမျိုးတွေပြိုင်တာပေါ့နော်ထိုင်းလူမျိုးတွေပြိုင်တဲ့ဘတ်9သိန်းပွဲမကန်ခင်မှာကျွန်တော်တို့မြန်မာနာမည်ကြီးနှစ်သိန်းကိုတည်ပေးတဲ့သဘောမျိုးပါပဲအဲပြိုင်ပွဲကတော့ဘတ်9သိန်းမြန်မာငွေနဲ့ဆိုရင်တော့သိန်း180နီးပါးပေါ့နော်ကျွန်တော်တို့နိုင်ငံပါဒီလိုမျိုးပေါ့နော်သိန်း180ပွဲမျိုးပေါ့ချိန်ပွဲပုံစံမျိုးတည်လိုက်လို့ကတော့တည်ကြတယ်တပ်ပွဲတွေဖြစ်ပေါ့
ထိုင်းနိုင်ငံမှာဖွဲ့စည်းထားတဲ့မြန်မာကျေးစာကလပ်အသင်းတွေအနေနဲ့ပုံမှန်ကစားပွဲတွေရှိပေမဲ့အခုလိုစုချေးသိမ်းတဲ့ချီပေးတဲ့ပွဲစဉ်မျိုးကတော့ဒီပွဲကပထမဆုံးဖြစ်ပါတယ်။ဒါကြောင့်နှစ်သင်းစလုံးကတော့အားကျိုးမှန်တဲ့စိတ်လှုပ်ရှားစွာနဲ့ကစားကြတာပါ။
ဒီပွဲစသဖြစ်လာဖို့ကပြောရမှာဆိုတော့ကျွန်တော်ဒီလိုထိုင်ပွဲတကယ်ထိုင်နိုင်ငံပြောတာအသေးတကယ်နာမည်ကြီးတဲ့ပွဲတွေပေါ့ပြောမှဆိုဒီသူတို့ထိုင်နိုင်ငံဥသာမှာကျွန်တော်တို့မြန်မာဆိုတာပေါ်လို့ဆိုတဲ့ကျွန်တော်ဆိုတဲ့မြန်မာပေါ်လို့ဆိုတာရှိတယ်ဆိုတာကိုပြသစီလို့ဒီပွဲမှာပြည့်ပြောကျွန်တော်အမနေ့စူးစမ်းမှုလည်းအများကြီးပါတာပါနော်အဲ့ဒါသူဒီလို့တဲ့ပွဲနဲ့ကျွန်တော်တန်ပေးတယ်ဒီကျွန်တော်မြန်မာကိုနှစ်သိပြောက်တိုက်ပေးပါလို့ကျွန်တော်ဒီထဲမှာရှိတဲ့မြန်မာကစားသမားတွေเนาะကျွန်တော်မြန်မာနိုင်ငံသားတွေเนาะထိုင်လူမျိုးတွေအကုန်လုံးသိရပါဗောအဲ့လိုမျိုးဗောပွဲလေးစီရပါဗောကျွန်တော်စီစီပေးပါလို့ကျွန်တော်သူ့တက်တူခဲ့တာဗောဒါမဲ့မဖြစ်ဖြစ်သူစီစီပေးဖြစ်ခဲ့တယ
်ကျွန်တော်ဘောလုံးကွက်ကတော့အပိုင်ဆိုတာတော့မရှိဘူးဗောဘောလုံးကတော့ကစားကွက်မှားတဲ့လူကတော့ကိုရှုံးပါဗောကျွန်တော်50 50နေသားမှာကိုအမားများတဲ့လူကတော့ကိုအတင်းရှုံးပါဗောကျွန်တော်အမားနေနေနဲ့ဒီကြကန်တဲ့လူကတော့ကျွန်တော်အနိုင်ဆုံးယူပြီးတော့ပထမယူအောင်ဟဲ့လားပေါ့ဒါပေမဲ့မြန်မာပြည်ထဲတာလူတွေခြေစွမ်းလေးတွေခေါင်းရပါလားတို့မြေတော်မြောက်ဘူးလေရှိလို့ရှိရင်တော့လားလာတော့အများကြီးကြတော့ဟုတ်ကဲ့
ကစားကြတဲ့အသင်းနှစ်သင်းစလုံးကမြန်မာကလပ်အသင်းတွေကြားမှာနာမည်ကြီးပြီးမြန်မာလယ်ရွေးစင်ကစားသမားတချို့လည်းပါလာကြောင်းဘန်ကောက်မြို့မှာနေထိုင်တဲ့မြန်မာပြည်သားတွေအပြင်တခြားနေရာဒေသတွေကမြန်မာပြည်သားဘောလုံးပရိသတ်တွေလည်းတခဲနဲ့လာရောက်အားပေးကြပါတယ်
ဆိုတဲ့ဟိုတော့အားပေးတာပေါ့နော်ဒါပေမဲ့ဘောလုံးကဆိုတော့ပျော်လို့မရဘူးသူကောင်းရင်လည်းကောင်းမယ်ကိုကောင်းရင်လည်းကောင်းမယ်နှစ်ဖက်လုံးကောင်းလာပဲပေါ့ဒါပေမဲ့ချုံနိုင်ကတော့ဒီကွေးနဲ့ပါရောက်မှဆုံးဖြားမှာပေါ့အားပေးကြတာဆိုတော့ဆိုတဲ့အတင်းကလည်းနာမည်ကြီးတယ်နာမည်ကြီးတော့ကစားသမားကောင်းနေရှိတယ်လက်ရွေးစင်းနေရှိတယ်သူတို့အဝေးကနေကျွန်တော်ကိုယ်တိုင်လိုက်ဖိတ်ခေါ်ပြီးတော့နေအားလုံးကိုဧည့်ခံပြီးလိုက်ခေါ်ဖိတ်ခေါ်ပြီးတော့နေမှလက်ကြည့်တာအားပေးကြတာရွှေတိရဲ့ပြည်ကြလည်းရှိတယ်ဆိုတဲ့ပြည်ကြလည်းအများကြီးရှိတယ်ကျွန်တော်နှစ်ကောက်ပတော့ငါလာတာပဲကားဆယ်စီလောက်ရှိတယ
်ဒုတိယပိုင်းပြန်စတဲ့အချိန်စောဒီဘက်ကပထမဂိုးသွင်းနိုင်ခဲ့ပါတယ်အဲ့ဒီနောက်စောဒီဘက်ကပဲဒုတိယကိုသွင်းတဲ့အချိန်မှာအငင်းပွားမှုတွေဖြစ်ခဲ့ပြီးရွှေထီးအသင်းဘက်ကစောဒကတက်ဆက်လက်မရှင်းပြိုင်တော့တာကြောင့်စောဒီကနှစ်ကိုသွင်းပြီးအနိုင်ရရှိခဲ့ပါရဲ့ရှင်။ကျမညို့လို့နော
်။ဘောလုံးမှာဝါသနာထုံကြတဲ့မြန်မာတွေဘယ်နာရရောက်ဘောလုံးကန်ကြတဲ့အကြောင်းပြန်ကြတဲ့အကြောင်းကိုမညို့လို့တင်ပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြခြင်းပါတယ်ဒီရတနာပကုံပိုင်းမှာအာရှဒေသကကိုယ်စားလှယ်တွေအမေရိကန်ပြည်ထောင်စုမီရှိဂန်ပြည်နယ်ဒက်ထရိုက်မြို့မှာစုယုံကြပြီးတော့ IPEF လို့အတူကောက်သုံးထွန်းကြတဲ့အမေရိကန်အစိုးရအင်ဒိုပစိဖိတ်ဒေသစီးပွားရေးဆိုင်ရာမဟာဗျူဟာစီးပွားရေးမူပေါင်းတရက်ကိုညှိနှိုင်းဆွေးနွေးဖို့ရှိနေပါတယ်သမ္မတဘိုင်ဒန်ရဲ့အာရှဒေသခီးစဉ်ကိုပယ်ဖျက်ခဲ့ပြီးတဲ့နောက်သူ့ရဲ့အစိုးရအနေနဲ့Indo-Pacific ဒေသကိုအလေးအနက်ထားကြောင်းပြသလိုက်တာလည်းဖြစ်ပါတယ် VOA သတင်းတော် Jessica Stone ပေးပို့တဲ့သတင်းလွှာကိုတော့ကိုစောမိုးကျော်တင်ပြမှာဖြစ်ပါတယ်ခင်ဗျာ
Indo-Pacific ဒေသမှာစီးပွားရေးဆိုင်ရာကိစ္စရပ်တွေနက်နက်ရှိုင်းရှိုင်းလှုပ်ဆောင်နိုင်ဖို့အတွက်သူ့ရဲ့ဝန်ကြီးဌာနအနေနဲ့ပံ့ပိုးကူညီမှုတွေနဲ့အရင်းအမြစ်တွေပုံမလိုအပ်တယ်လို့ American ကုသရေးဝန်ကြီးဝန်ကြီး Dina Raimondo ကပြောဆိုပါတယ်ကဘာပေါ်မှာအရှိန်အဟုန်ကောင်းကောင်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အမြန်ဆုံးဒေသတစ်ခုဖြစ်တဲ့ Indo-Pacific ဒေသအတွင်းနိုင်ငံခြားကူးသန်းရောင်းဝယ်ရေးလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်သမ္မတဘိုင်ဒန်အစိုးရအနေနဲ့ဘတ်ဂျက်ငွေပုံမတောင်းခံထားပါတယ်ဒီနေရာမှာသွားရောက်လုပ်ကိုင်ဖို့လိုအပ်ပါတယ်လို့လည်းဝန်ကြီး Gina Raimondo ကပြောဆိုပါတယ်ဒါကြောင့်ဝန်ကြီး Raimondo နဲ့ American အစိုးရကုန်သွယ်ရေးကိုယ်စားလှယ် Catherine Tai တို့ကအာရှနဲ့ Pacific ကျွန်းနိုင်ငံတွေကကုန်သွယ်ရေးဝန်ကြီး73ဦးကိုလာမယ့်မေလ29ရက်နေ့မှာ Detroit မြို့မှာတွေ့ဆုံဖို့ဖိတ်ကြားထားတာဖြစ်ပါတယ်။သူတို့ဟာ Indo-Pacific ဒေသစီးပွားရေးမူပေါင်းဆိုင်ရာဆွေးနွေးညှိနှိုင်းမှုနဲ့ပတ်သက်ပြီးတိုးတက်မှုတွေကိုပြန်လည်သုံးသပ်မှာဖြစ်ပါတယ်။
Getting 14 countries to sign on to a supply chain cooperative agreement.
The U.S. has not really had a
proactive engagement.
What the U.S. is trying to do in the Pacific Islands to show that...
Pacific Islands are trying to do in the Pacific Islands to show that...
There are some concerns, I think, for IPEF countries.
IPEF, Nanganui, and Nene, so you mooted Shibare. Pirin, the Chazawari, Pila, Ome, so you ne, a Yejine, Oma, Lasure, Migomba.
Singapore, Chesai, Siway, Jambe, Stephen, Okingaro, Lame, Detroit, Si Uigane, Kabalon, Sanya, Kompisi, Tolo, Timbo, Mu.
ပူပေါင်းဆောင်ရည်သဘောတူညီချက်ရရှိဖို့ကိုဦးစားပေးလှုပ်ဆောင်နိုင်တယ်လို့ဆိုပါတယ်။
Lila Donda do Tugaro, Tamara Biden, Indo Pacific Keys and Pepe like it now. Pacific Didane, Akulo Sasan Ye, a Shane Hongo Sele Tintana Yeha, a Yingate Pobi, a Ye Tila, Delo, Donda Josubarin.
Daro, the American Pironzo, the Michigan Pinema, Indo Pacific CY Sanya. Move on soon, we never the video goes on much of Pepper Dorapchebari. They majagi mawe, editane, swinigan, Todatan, so yet, Lurune, Jama, Kuyanae, the battery, Agaza, the Denigo, Nasin, Abu, Shibarekma.
3 men we yabu, Yiji, the Digni Kema, Kabaji, Bay, Didamawe, Yonibazi, Kalutichen, Nila Yone, 3 men we ya you name Abbey. Lepiani, Ned, Chet Tao Yone, Ya you name it, 3 we, Nanga Yi Piston we, the Gaboa, Selan we. One click, close the channel. You need go buy your yoga. Then you go chase and ask any mark. Kipari, waiting for yoga. Web PP, view a plus application. Go download Yayuba.
Mingla Nanakin, Pijawadikmia, Numa Bia, Jarabri name, and Nakin, view a season ago. Saviro, then send it up. Kipari, line to meet on the Sally Lizzy, and as a line lamb meet up. They are goozy at PM, view a Facebook, Samina, view a website, Samina Male, Daya. Nasin and Jalap, Jabarekmia. A good Judia by Neva, Dremaro, Editane, Sunigan, အာဂဇာကန္နာနဲ့အတူလူလူနဲ့ကျမ်းမာရေးအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဟိုစုပ်ကင်စာရဲ့ရှိပြီးလက္ခဏာတွေထဲမှာဒီလိုမျိုးအစာအသောက်ပြတ်တာတွေကိုယ်လေးချင်းကြာတာတွေကလည်းသတိထားမယ်ပေါ့နော်ဘယ်ကင်စာမဆိုကိုယ်လေးချင်းကြာနေလည်းတွဲဖြစ်တဲ့အတွက်ဒီချောင်းဆိုးနေ
အစုပ်ကင်စာနဲ့ပတ်သက်ပြီးရှောင်ရန်ဆောင်ရန်သတိထားတဲ့အရာတွေကိုမကြခင်မှာပြောပြသွားဖို့ရှိပါတယ်ခင်ဗျာအခုတော့အက်ဒီတာနဲ့ဆွေးနွေးခန်းဖြစ်ပါတယ်ရိုဟင်ဂျာဒုက္ခသည်အကြက်တဲဖြည့်ရှင်ရေးယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့တချို့သုံးသပ်ကြပါတယ်ဒုက္ခသည်တွေနေရက်ပြန်ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားအပြန်အလှန်စီစဉ်နေကြပေမဲ့အခုအချိန်ထိတော့မသေးကြမရေရာသေးတဲ့အခြေအနေမှာဖြစ်နေတာပါလက်တွေ့အကောင့်ထဲဖော်ဖို့နှစ်ဖက်ယုံကြည်မှုဘယ်လိုတည်ဆောက်နိုင်ကြပါသလဲဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးတင်မောင်တန်းကိုမမ်းမြသည်စင်အောင်ကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
အခုရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ဒီဟိုမေလအစောပိုင်းတုန်းကဒေးလီတိုင်းသတင်းစာမှာဘင်္ဂလားဒေ့ရှ်အငြင်းစားအရာရှိတယောက်ကရေးထားတဲ့ဆောင်းပါးတစ်ပုဒ်ပါဒီဒုက္ခသည်တွေရဲ့ပြဿနာဖြေရှင်းရဲ့ဆောင်းပါးတစ်ပုဒ်ပါဒီဒုက္ခသည်တွေရဲ့ပြဿနာဖြေရှင်းဟာတဲ့အနေရပြန်ဖို့ပဲဖြစ်တယ်ဆိုပြီးတော့ဖော်ပြခဲ့ပါတယ်။နောက်မေလ18ရက်ဘင်္ဂောက်ဖို့သတင်းစာမှာလည်းဒီလိုဒုက္ခသည်တွေနေရပြန်ဖို့အတွက်ကယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့ရေးထားပါတယ်။ဒီပုံမှာဘယ်လိုသဘောရပါသလဲ
။ဟုတ်ကဲ့ဟိုပြန်ရေးဆိုတာကိုသဘောတူပါတယ်ဒါပေမဲ့ပြန်ဖို့ပဲဆိုတော့ဒီတစ်ခုတည်းဆိုရင်တော့မပြည့်စုံဘူး။နော်အဖြေကိုလည်းရှင်းနိုင်မှာမဟုတ်ဘူးပေါ့နော်ဆိုတော့ကျွန်တော်တို့ဒါကုလသမဂ္ဂလည်းပြောထားတယ်ဂုံတိတ်ခါရှိရှိပြန်ရေးလူသားရဲ့ဂုံတိတ်ခါပြီးသားလည်းပြန်တော်မျိုးဖြစ်ဖို့နော်ဒီပြဿနာတွေကိုကင်တွယ်ဖို့လိုတယ်အဲ့တော့ဘယ်ကောက်ပို့စာစိုးစိုးကအဲပတ်စဉ်ပြောတယ်လို့ပဲကျွန်တော်တို့ယုံကြည်မှုလိုအပ်တယ်ဆိုရင်ဒါလည်းအမှန်ပါပဲကျွန်တော်တို့ဒီလူဖွဲ့စည်းအတွင်းထဲမှာရှိတဲ့ရပ်ရွာအတိုင်းဝန်းတစ်ခုကြားထဲမှာဒါယုံကြည်မှုနဲ့ပြန်လည်ထူထောင်ဖို့လိုအပ်ပါတယ
်ဒုက္ခသည်တွေနေရပြန်ဖို့အတွက်ကိုမေလအစောပိုင်းမှာ pilot project အနေနဲ့နှစ်ဖက်ကိုယ်စားလှယ်တွေကဟိုလေးလာတာတွေကိုလုပ်ခဲ့တာလည်းရှိပါတယ်အဲ့တော့ဒီပေါ်မှာစစ်ကောင်စီဘက်ကပြောတာကြတော့သူတို့အနေနဲ့ပေါ့နော်အစအစရရအလုံးအဆင်ပြေအောင်စီစဉ်ထားတယ်ဆိုပြီးတော့ပြောပါတယ်ဒါပေမဲ့သွားပြီးတော့လေးလာခဲ့တဲ့ကိုယ်စားလှယ်တွေကကြတော့ဒီလိုစီစဉ်ထားတာတွေပေါ်မှာဟိုတိတ်တဘောမကျတဲ့ပုံစံမျိုးမီဒီယာတွေကိုပြောပါတယ
်
ဒီတော့ဒီအခြေအနေမျိုးမှာဒါတွေလက်တွေ့အကောင့်ထဲပေါ်ဖို့အတွက်ယုံကြည်မှုကိုဘယ်လိုတည်ဆောက်နိုင်မှာမလဲ
ဟုတ်ကဲ့အဲကျွန်တော်တို့လောလောဆယ်အခြေအနေမှာတော့မယုံကြည်ဘူးပေါ့နော်မယုံကြည်မှုဆိုတဲ့အခြေအနေရောက်လို့ရှိရင်မယုံကြည်တဲ့တောင်းကပဲပြင်ဆင်ထားတာတွေပြဿနာတွေကိုကြီးတတ်တယ်အဲ့ဒါကြောင့်မို့ distorted လို့ပြောတဲ့တကယ်ပကတိတရားတွေနဲ့ပုံပြတ်တတ်တယ်နော်အဲ့တော့ယုံကြည်မှုထူထောင်တဲ့အခါမှာအလုံးလုံးလို့မရတဲ့မယုံကြည်မှုကနေအလုံးလုံးလို့ရတဲ့မယုံကြည်မှုကိုကူပြောင်းဖို့လိုတယ်အဲ့ဒါမှတော့ချက်ကပါလဲဆိုရင်ဒီအဓိကပါဝင်ပတ်သက်တဲ့သူတွေကဖြစ်စဉ်တိုင်းမှာပါဝင်ဝင်ရဖို့ပဲအဲ့တော့ကျွန်တော်ပြန်ကြည့်လို့ရှိရင်เนาะဒီအဲ NLD အစိုးရလက်ထက်မှာရောဥသိမ်းစိန်အစိုးရလက်ထက်မှာရောတော့ဒီစစ်ကောင်စီလက်ထက်မှာရောဒီရိုဟင်ဂျာဒုက္ခသည်တွေကိုတိုက်ကသူတို့ပြန်လဲလာပဲဖြစ်စင်နေတဲ့မှာဘာမှမပါခဲ့ဘူးမပါခဲ့တဲ့အခါကျတော့ကိုနားလဲသလိုနဲ့လုပ်တဲ့အခါမှာပြဿနာကမဖြေရှင်းဘူးเนาะစိုးစိုးကပြောသလိုပြဿနာကအမြင်တွေကပုံပြပန်းပြတည်နေပဲပြန်ပြီးကြုံရမယ်ဒါနှစ်ဖက်စလုံးကပုံပြပန်းပြဖြစ်ပြီနော်ဒါကပဋိပက္ခရဲ့သဘောပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ကယုံကြည်မှုလမ်းကြောင်းကိုသွားမဲ့အရေးလက္ခဏာကိုလည်းပြဖို့လိုတယ
်ဘလို့အရေးလက္ခဏာမျိုးဆိုလိုတာပါလဲ
ဥပမာအဖြစ်အဲရိုဂျာဒုက္ခသည်တွေကြည့်လို့ရှိရင်သူတို့ကသူတို့ရဲ့လူသားတယောက်အနေနဲ့ပေါ့နော်ဘဝတစ်ခုလုံးအနေနဲ့သူတို့ကြည့်တယ်အဲ့တော့ဓာဟုအခန္ဓာဖြစ်နေတာကနိုင်ငံသားဖြစ်မှုပြဿနာနော်အဲ့တော့ဘာတွေဆောင်ရွက်နေလဲဒါကိုကျွန်တော်တို့အရေးလက္ခဏာနဲ့ပြဖို့လိုမယ်လို့ကျွန်တော်ထင်တယ်
ဘင်္ဂောက်ပို့စရင်းစာမှာတော့ဒုက္ခသည်တွေကိုနိုင်ငံသားမပေးနိုင်ဘူးဆိုတဲ့သဘောမျိုးစစ်ကောင်စီဘက်ကပြောတယ်လို့ဆိုပါတယ
်။
အဲ့တော့ဟိုဒီလိုအခြေအနေမျိုးကဟိုဒုံရင်းကိုသွားစိုက်နေတယ်လို့ဖြစ်မနေပါဘူးလား
။အခုလက်ရှိချင်းကပ်ပုံရဆိုရင်တော့ဒုံရင်းကိုပြန်စိုက်တာပဲ။ကျွန်တော်တို့ဒီပြဿနာဖြေရှင်းမှာပြောလေကိုကလေးရှိတဲ့စကားတခုရှိတယ်။ပြဿနာတရားကိုဖြေရှင်းမယ်ဆိုလို့ရှိရင်အဲ့ဒီပြဿနာကိုဖြစ်စေခဲ့တဲ့ချင်းကပ်ပုံမျိုးနဲ့ပဲချင်းကနေတာတော့မိုင်မဲတာမရှိဘူး။အဲ့တော့ကျွန်တော်ရိုဟင်ဂျာပြဿနာကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဒါ၃ပါလောက်ရှိခဲ့ပြီပေါ့။ကျွန်တော်တို့အရင်တပိုင်းကပြန်ကြည့်လို့ရှိရင်ဒီချင်းကပုံနဲ့ပဲ ကျွန်တော်လာတယ်ဒီချစ်ကပုံနဲ့ပဲလာတယ်အဲ့တော့ဒီပြဿနာကိုဒီချစ်ကပုံနဲ့တော့ကျွန်တော်တို့ကဖြေရှင်းလို့မရအောင်ဒါကြောင့်မို့ကျွန်တော်တို့ဒီမူဝါဒချမှတ်တဲ့သူတွေပေါ့နော်အစိုးရဆက်ဆက်ကဒီပြဿနာကိုပြန်ပြီးတော့နော်ပုံဖော်ပြန်လည်သတ်မှတ်ဖို့ကြည့်ဖို့လိုလိမ့်မယ်လို့ကျွန်တော်ထင်တယ
်အဲ့တော့ပြဿနာကိုပြန်ပြီးတော့ပြောင်းကြည့်ဖို့ reframe လုပ်ဖို့ဆိုတဲ့နေရာမှာဘယ်လိုသဘောမျိုးဆိုလွှဲရပါလဲ
အာကျွန်တော်တို့အခုလောလောဆယ်ပြဿနာကိုသတ်မှတ်ပုံကိုကြည့်မယ်ဆိုလို့ရှိရင်ဒီစစ်တပ်ရဲ့ပြဿနာသတ်မှတ်ပုံရှိမယ်နောက်ပြီးရင်အဲဘာဘာသားလိုအဖွဲ့အစည်းတွေပေါ့နော်ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပြဿနာသတ်မှတ်ပုံရှိတယ်။မစစ်တပ်ကဘယ်လိုမြင်လဲဆိုလို့ရှိရင်နော်ဒါကတော့သူကအချုပ်ချာအာဏာပိုင်ဆိုင်မှုနဲ့နယ်မြေပိုင်ဆိုင်မှုဆိုတဲ့သူ့ရဲ့ institutional စစ်တပ်ဆိုတဲ့အဖွဲ့အစည်းတစ်ခုရဲ့လို့ဆောင်ရမယ်လုပ်ငန်းတာဝန်ပိုင်းကနေသူကကြည့်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဟာနယ်ချဲ့လာဖို့အတွက်စူးစမ်းတယ်ဒီလိုလူတွေကိုပို့တယ်တဖြည်းဖြည်းနဲ့ပေါ့နော်ဒါကတပြို့နောက်တစ်ခုကသူကတပိုင်းချောင်းရာဒါကျွန်တော်တို့ဒါဖော့ဆာပလဆိုတာလက်ထက်မှာလွတ်လပ်ရပြီးတဲ့ကာလမှာမူဂျာဟီဒင်လှုပ်ရှားမှုရှိတယ်မူဂျာဟီဒင်လှုပ်ရှားမှုကမွတ်စလင်ပြည်နယ်ရရှိဖို့နိုင်နောက်ပြီးတော့ခွဲထွက်ဖို့နိုင်ငံထူထောင်ဖို့ပေါ့ဆိုတော့ဒီတောင်းကနေသူကပြဿနာကို frame လုပ်တယ်ဆိုတော့ဒီတော့ကနေရှင်းတဲ့အခါမှာဒီလူတွေကိုပြထုတ်ရမယ်ဆိုတော့လက်ရှိဖြစ်နေတဲ့ဟာတွေကအဲ့ဒီ framing လို့ပြောတယ်အဲ့ဒီပြဿနာကြီးစုပုံနဲ့အများကြီးဆက်ဆက်နေတယ်เนาะဒါပေမဲ့မဘာတာကကြီးဘူးကြီးစုပုံကြတာပေါ့ဘူးเนาะဒီ Muslim တွေရဲ့လူဦးရေကများလာလိမ့်မယ်ပြီးရင်တဖြည်းဖြည်းလွှမ်းမိုးသွားလိမ့်မယ်เนาะဒါဖြင့်ကြာလာလို့ရှိရင်ငါတို့ရဲ့ဗုဒ္ဓဘာသာဘာသာတရားကြီးတောင်ပျောက်သွားကြည်ရဲ့ဆိုပြီးတော့အာဖဂန်နစ္စတန်ကိုပြတယ်တခြားသောနိုင်ငံတွေကိုပြတယ်မအာရှဆိုအင်ဒိုနီးရှားပေါ့နော်ဒါတွေဖြစ်မလားဆိုတော့တောင်းပါလေတူပါချစ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီကြည့်ရှုပုံကြည့်ရှုနည်းတွေဟာစောစောကပြောခဲ့တယ်လို့ပဲဒီချစ်ကပုံချစ်ကနည်းတွေဟာပြဿနာကိုဖြေရှင်းနိုင်ရဲ့လားကျွန်တော်တို့ပြန်ကြည့်ရမယ်လို့တောင်းနော်အဲ့တော့လိုလားချစ်ကဘာလဲဆိုလို့ရှိရင်နော်ဒါစစ်တကရောမမသာသူတို့လိုလားချစ်ကိုကျွန်တော်နားလည်ချက်ရပြောရလို့ရှိရင်ခုနပြောလို့မွတ်စလင်နိုင်ငံတစ်ခုမွတ်စလင်ပြည်နယ်ကြီးတစ်ခုဖြစ်လာတဲ့လူစုတာမျိုးသူမဖြစ်စေခြင်းဘူးเนาะမာမသားအနေနဲ့ပြောလို့ရှိရင်လည်းမွတ်စလင်လူဦးရေတွေတိုးပွားလာတာမျိုးမဖြစ်ချင်ဆိုရင်ဒါကဖြည့်ရှင်းမှုကျွန်တော်တို့ရှိပါတယ်တခြားနိုင်ငံတွေကလည်းဒီပြဿနာတွေနဲ့ကြုံနေရတယ်ဖြည့်ရှင်းတဲ့ပုံစံတွေရှိတယ်သူတို့ကြည့်ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်အဲ့တော့အခုဆရာပြောသွားတဲ့အခြေအနေအပြင်ပေါ့เนาะတစ်ဖက်မှာကုလသမဂ္ဂကဒုက္ခသည်တွေအတွက်စာနယ်ရိတ်ခါကိုတဖြည်းဖြည်းဖြတ်တောက်လာတာကိုလည်းတွေ့ရပါတယ်ဟို3လအတွင်းမှာအခုဆိုရင်ဒီစာနယ်ရိတ်ခါဖြတ်လာတာဟာဒုတိယအကြိမ်ဖြစ်သွားပါပြီအဲ့တော့ပြဿနာတွေဖြေရှင်းဖို့ဆိုတာကနှစ်ဖက်သူသဘောတူညီမျှဖို့ရှိဖို့လည်းလိုပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာဒီပြဿနာကအဖြေရှိပါဦးမလ
ားအဲပြဿနာရှိနေတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့မမြင်တဲ့အတွက်ကြောင့်မလို့အဖြေကိုမတွေ့တာဖြစ်တယ်။ဥမာအဖြေကျွန်တော်တို့ခုနမဘာသားရဲ့နော်ပြဿနာကိုသတ်မှတ်ချက်ရကြည့်မယ်ဆိုလို့ရှိရင်မွတ်စလင်လူဦးရေတိုးပွားလာတာ။နော်အဲ့တော့လူဦးရေတိုးပွားမှုကိုလေ့လာထားတဲ့လေ့လာချက်တွေရှိတယ်။နော်ဥမာအဖြေတင်ညာမတက်တဲ့မိသားစုတွေကနေဆိုရင်လူဦးရေကလေးတွေမွေးနှုံများတယ်။နော်ဆင်းရဲလို့ရှိရင်ကလေးတွေမွေးနှုံများတယ်။ရှေးရိုးဆင်လာတဲ့မှာရောက်နေလို့ရှိရင်ကလေးတွေမွေးနှုံများတယ်။နော်ချေးလက်မှာဘဝမျိုးချေးလက်အခြေခံပုံများနေတယ်ဆိုလို့ရှိရင်မျိုးပြဘဝတဲ့ချေးလက်ဘဝဆိုချေးလက်ဘဝကလူရပုံပြီးများတယ်ပြီးရင်အဲ့ဒီရရအတိုင်းဝိုင်းဟာ isolated လို့ပြောတယ်အထီးကျန်နေမယ်သူကြီးတက်တက်သူအတိုင်းဝိုင်းလေးနဲ့သူကြီးပဲနေနေလို့ရှိရင်လည်းနော်ဒါများတယ်ဆိုတော့ခါကြတော့လက်ရှိဘူဝါဒတွေအကုန်လုံးဟာအဲ့ဒီဟာကိုဖြစ်စေနေတယ်တတိပြောလို့ရှိရင်လိုလားတာကတခုတကယ်ကိုချေသုံးလိုက်တာကအဲ့ဒီကိုလိုလားတာကိုမဖြစ်နိုင်တဲ့เจ้าเมียญีตั้วနေတယ်လမ်းကြောင်းကိုပဲตั้วနေတယ်အဲ့တော့ซ้อซ้อကပြောတဲ့အချက်လက်တွေကဘူဝါဒကိုစဉ်းစားတဲ့အခါမှာဘူဝါဒရဲ့သဘောကဘာလဲဆိုရင်ပတ်သက်တဲ့เนาะဒီပြဿနာကိုလွှမ်းမိုးနေတဲ့အကြောင်းချက်တွေကိုပေါ်ထုတ်တယ်အဲ့ဒီအကြောင်းချက်တွေကစိတ်ထဲကလူတွေကစိတ်ထဲကထင်တာနဲ့မဟုတ်ဘူး statistically significant လို့ပြောတဲ့เนาะကျွန်တော်တို့ဒီစင်းစရာအရာတွက်ချက်ထားတဲ့เนาะတကယ်ကိုအရေးပါတဲ့ဆက်နွယ်မှုရှိမှအဲ့ဒီဆက်နွယ်တဲ့အကြောင်းချက်တွေကိုကစားတာပဲဘူဝါဒဆိုတာကစားတာအဲ့တော့ခုနပြောနေတဲ့အကြောင်းချက်တွေကိုကျွန်တော်တို့ကစားဖို့လိုတယ်အဲ့ဒါတွေကိုကစားမယ်ဆိုရင်အဖြေရပါလေအခုကျွန်တော်ပြန်ကြည့်လိုက်ဒီတောင်းလေးကနေကျွန်တော်တို့ပြန်ကြည့်လိုက်ရင်နော် အခုနိုင်ငံတကာလည်းပြောနေတယ်လူခွေရေးဖွဲ့စည်းတွေလည်းပြောနေတယ်လူတယောက်ကိုအခြေခံကြကြခွေရေးတွေပေးဖို့ဆိုတာစိုးစောဟာတွေကိုဖြည့်ရှင်းရမယ်အချက်တွေအကုန်လုံးသွားညီဆိုလိုတာကအဖြေရရှိပြီးသားနော်အဲ့ဒီအဖြေကမှအခုလောလောဆယ်ဒါကိုပြောမယ်ဆိုလို့ရှိရင်နိုင်ငံတကာပြောနေတာကမဘာသာလူလားတဲ့လူလားချက်ကြီးကိုဖြည့်ဆည်းပေးမှအဲ့ဒီတိုက်သွားလို့ရှိချက်ချင်းနိုင်ငံတော့မဟုတ်ဘူးရေးရှင်းမှဖြစ်သွားမယ်ရိုဟင်ဂျာကိစ္စကိုတခြားသောနိုင်ငံတွေမှာလည်းဒီပြဿနာမှအားဖြင့်စင်ကာပူဆိုပါတော့စင်ကာပူဆိုလို့ရှိရင်ကျွန်တော်တို့ဒါမလေးရှိတယ်မလေးမွတ်စလင်နော်ကျွန်တော်တို့အိန္ဒိယဟိန္ဒူတွေရှိတယ်နောက်တရုတ်တွေရှိတယ်နော်အဲ့တော့သူက racial composite လို့ပြောတဲ့နိုင်ငံတွေကဒီလူမျိုးရဲ့ဖွဲ့စည်းပုံကိုနော်ထိမ့်သိမ့်မှုတို့မပြည့်ရင်းသွားအောင်တို့ကစ조사ကြနော်조사ကြတဲ့ခါမှာသောသောကပြောလို့ growth ပြဿနာလူမျိုးစုတစုကပို့ပြီးတော့လူကြီးများနေတဲ့ဟာတွေရှိတယ်အဲ့တော့အဲ့ဒီကခုနအကြောင်းချက်တွေကိုတို့ကစားနော်ဥမာအားဖြင့်နော်ကလေးတွေပညာတတ်လို့ရှိရင်ပညာတတ်လာအကြောင်းတွေလာရင် incentive ပေးမယ်မလုံးပေးမယ်နော်အဲ့တော့မိဘတွေကကလေးတွေပညာတတ်တတ်ဆက်အောင်လုပ်ရင်းနဲ့ကလေးမွေးတုံးကိုတို့ကသူအလိုလို dynamics ကချော့ချသွားတယ်တော့ဒါမြန်မာနိုင်ငံမှာလည်းလုပ်လို့ရတယ်ဥမာအားဖြင့်ဒါပေမဲ့ဒီတစ်ခုတည်းကိုလုပ်မယ်ဆိုလို့ရှိရင်တော့ဒါ targeted ဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးကမမှန်ဘူးဒါကျွန်တော်တို့ကအကုန်လုံးကိုလည်းလုပ်ပေးလို့ရတယ်ဥမာအားဖြင့်ဆင်းရဲတဲ့ပြည်သူတွေရှိတယ်တခြားအတူတူပဲเนาะအဲ့တော့ကျွန်တော်တို့က poverty alleviation လို့ပြောတယ်ဆင်းရဲမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလည်းကျွန်တော်မလုပ်သေးဘူးเนาะဒါရင်းနဲ့ကျွန်တော်တို့ကပေါင်းစပ်လိုက်မယ်ဆိုလို့ရှိရင်နိုင်ငံတကာအကူအညီတွေလည်းအများကြီးရနိုင်တယ်လူခွေရေးကိုလည်းလေးစားရရောက်တယ်ပြီးရင်မဘာတာလိုလားတဲ့เนาะလူလားချက်ကြီးရလဲသူ့အလိုလိုဖြစ်လာလိမ့်မယ်နော်ပြီးအတက်ကပြောလို့တနည်းအားဖြင့်မှစုမထားဘူးဆိုလို့ရှိရင်ကျွန်တော်တို့မှအခုဒီဒုက္ခသည်တွေတခြားနိုင်ငံတွေကိုရောက်တယ်ဆိုရင်ကျွန်တော်တို့ပြည်내မျိုးစုံကိုရောက်သွားတနည်းအားဖြင့်မှဒုက္ခသည်တွေကိုထားလိုက်ဆိုမရှိဘူးဘာလို့တည်စဲလူဖွဲ့စည်းတဲ့ကိုပို့ပြီးတော့ဝင်သွားနောက်ပြီးတော့ဒီတိုင်းသားတွေနဲ့ဆက်ဆံရင်းမှလည်းမှရခိုင်တစ်ခုတည်းပေါ်မှာအခုဝင်တော့ဝင်ပို့ကြီးကပြီး
ဖြစ်နေ
ဖြစ်မွတ်စလင်တွေနော်အဲ့လိုကျွန်တော်တို့ခုနနော်ဒီဒုက္ခသည်တွေတခြားနိုင်ငံတွေမှာရှင်းသုံးတဲ့မူဝါဒတွေတိုင်းကျွန်တော်တို့ကရှင်းသုံးလိုက်မယ်ဆိုရင်တနိုင်ငံလုံးမှာလည်းကျွန်တော်တို့ရောထွေးသွားမယ်ဆိုရင်ဒီတစ်ဖြည်းဖြည်းနဲ့เนาะကျွန်တော်တို့ရရွာအတိုင်းဝိုင်းနှစ်ခုဟာတစ်ဖြည်းဖြည်းနဲ့ပေါက်ဆက်သွားမယ်ဟုတ်အခုကျွန်တော်တို့ရှေးတုန်းကတည်းကဗမာမွတ်စလင်တွေဟာတခြားသောဗုဒ္ဓဘာသာဝင်တွေနဲ့ကျွန်တော်တို့เนาะညီအကိုပေါင်းတို့မတွေလို့နေနေတဲ့အတိုင်းပြဖြစ်သွားမယ်ဒါတွေကလုံနိုင်တဲ့ဟာတွေဖြစ်ပါတယ်ချုပ်ပြောရရင်တော့နံပါတ်၁ပြဿနာကိုလက်ခံလိုက်ပါလက်ရှိရှေးမုံကြီးလက်ရှိချင်းကပုံကြီးကပူပြီးပုံပြီးစိုးစိသွားစေတယ်နော်ဒီချင်းကပုံကြောင့်လည်းဂျီနိုဆိုက်လို့ပြောတဲ့လူမျိုးစုံတပ်ဖြတ်မှုတွေနဲ့တရားစွဲခံရတယ်နော်ကျွန်တော် crime against humanity လို့ပြောတဲ့လူများမျိုးနွယ်ပေါ်ရာဇဝတ်မှုတွေနဲ့လည်းစစ်တပ်ကြီးကစွဲခံရတယ်နာမည်ပြက်တယ်နိုင်ငံရေးကပေးရတာတွေအများကြီးလူပုဂ္ဂိုလ်ကပေးရတာတွေလည်းအများကြီးပဲဒီချင်းကပုံကအလုံးမဖြစ်ဘူးဒုတိယဥသိစိတ်လက်ထက်ကလုံးကလည်း UNHCR ကိုတပ်ပရဥသိစိတ်ကတွေ့ပြီးတော့ပြောရတယ်ခင်ဗျားတို့တတိယနိုင်ငံအနေနဲ့ဒီဒုက္ခတွေကိုခေါ်လို့မရဘူးလားဆိုမရဘူး no ဒါခင်ဗျားတို့လည်းပဲဆိုင်နေဆိုတာဒါ UNHCR ပြောပြီးသားဖြစ်တယ်ဒါကြောင့်မို့ထပ်ပြီးတော့ဒီကိစ္စကြီးကိုထပ်တလဲလဲထပ်ပြီးတော့ချင်းကပ်နေတာကအချင်းကြီးဖြစ်တယ်လို့ကျွန်တော်ထင်တယ်ဖြေရရှိပြီးသားပါကောင်းမယ်ဟာเนาะပြည်လည်သွားနိုင်စရာရှိပြီးသားမမြင်လို့လားဖြစ်ပါတယ်လို့ကျွန်တော်ပြောပြောချင်ပါတယ်
အဲ့ဒီဒါနဲ့ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့လူလူနဲ့ကျန်းမာရေးကဏ္ဍပဲဖြစ်ပါတယ်ဆင်းလေးတောက်တဲ့ဆိုးကျိုးတွေထဲမှာအဆုတ်ကင်ဆာကအန္တရာယ်အကြီးဆုံးဖြစ်ပါတယ်အဆုတ်ကင်ဆာဆိုးကျိုးတွေအကြောင်းသိရှိပြီးကြိုတင်သတိပြုကာကွယ်နိုင်ဖို့အတွက်ဒီတစ်ပတ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
အဆုတ်ကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေအများကြီးရှိရဲဆိုပေမဲ့ရာဂိုင်းနှုန်းတော်တော်များများကတော့ဆလေးတောက်တာကြောင့်ဖြစ်ပါတယ်။ဆလေးတောက်တာကိုရပ်တန့်လိုက်မယ်ဆိုရင်အဆုတ်ကင်ဆာရောဂါဖြစ်ဖို့ရာဂိုင်းနှုန်းတွေဟာကျော့ကျသွားမှာပါ။ရောဂါဖြစ်ခဲ့မယ်ဆိုရင်လည်းဆော့ဆော့တိပ်ပြီးကုသမှုခံယူနိုင်စေဖို့အတွက်သတိထားသင့်တဲ့အဆုတ်ကင်ဆာရောဂါလက္ခဏာတွေအကြောင်းကိုအထွေထွေရောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာဆော့ဟေရင်နုကအခုလိုပြောပါရစေ
။ရောဂါလက္ခဏာအနေနဲ့ကတော့သူကအဓိကချောင်းဆိုတာပေါ့နော်။ချောင်းဆိုရဲဆိုတာကနာတာရှည်ချောင်းဆိုတာမျိုးအဲ့လိုမျိုးဟိုတပတ်နှစ်ပတ်ဆိုတာမျိုးမဟုတ်ဘူးကွာလှနေချီချောင်းဆိုးနေမယ်ဆေးတောက်ရင်လည်းမတက်တာတော့ဘူးကွာเนาะဒါဆင်သီးထားစရာဖြစ်လာပြီကိုကဆရာဝန်နဲ့တိုင်ပင်ပြတာတယ်ချောင်းဆိုးပြောက်ဆေးတောက်တယ်ပူသက်ဆေးတွေကိုဆရာဝန်ညွှန်ကြားချက်တိုင်းတောက်ပါလေပေါ့เนาะဒါပေမဲ့ချောင်းဆိုးတာမတက်တာလားဘူးဆိုရင်တော့ဒါနည်းနည်းလေးကျွန်တော်တို့ဟိုသတိထားမယ်အနေထားရောက်လာပြီပေါ့เนาะပြီးရင်ချောင်းဆိုးရဲ့ပြင်သူကဟို ချောင်းဆိုးသွေးပါလာလဲရှိတယ်ပြီးလို့ရှိရင်ချောင်းဆိုးရတဲ့အတူချင်းပဲအောင်လာတဲ့တွဲဖြစ်မယ်ဆိုရှင်ဒါနည်းနည်းလေးကျွန်တော်တို့သတိထားပြီးတော့ဆက်စေးပို့လိုအပ်နေပြီဆိုတဲ့အနေထားပါတော့အဲ့တော့ဒါပြင်ကျွန်တော်တို့ဟိုဆုတ်ကင်ဆာရဲ့ရှိပြီးလက္ခဏာတွေထဲမှာဒီလိုမျိုးအစားအသောက်ပြတ်တာတွေကိုယ်လေးချင်းကြားရတာတွေကလည်းသတိထားမယ်ပေါ့နော်ဘယ်ကင်ဆာလို့ဆိုကိုယ်လေးချင်းကြားနေလ
ောင်ဖော်ထုတ်ကုသတဲ့နေရာမှာအရေးပါတာပါဘယ်လိုစမ်းသပ်စစ်ဆေးမှုတွေပြုလုပ်တင်လဲဆိုတာနဲ့အသက်ဘလောက်မှာအဆုတ်ကိုပုံမှန်ကျန်းမာရေးစစ်ဆေးမှုတွေစတင်ပြုလုပ်တင်လဲဆိုတာတွေကိုဒေါက်တာဆော့ဟေအင်းကအခုလိုရှင်းပြပါတယ
်ဆော့ဆော့ဆေးသိထားရင်တော့ဘယ်ရောဂါမဆိုကောင်းတယ်ပေါ့နော်ဟိုနောက်ကြမှသိလို့ရှိရင်ကျွန်တော်တို့ဆရာဝန်နေအနေနဲ့ရောလူနာအတွက်ပေါ့ခက်ခက်ခဲလောက်ရတဲ့အပိုင်းတွေအများကြီးဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်တို့ယောဂတစ်ခုဟာဆော့သိထားလीကောင်းလीပဲအဲ့တော့အဆုတ်ကင်စားလို့မျိုးအဖြစ်များတဲ့ယောဂတွေအတွက်ဆိုရင်ပိုတော့မှဆော့သိထားရင်ကျွန်တော်တို့ဟိုတိတ်ဆုံးမှုနှုတ်မှာချနိုင်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့လုံနိုင်တာပထမတစ်ချက်ကတော့ဒီလူကပေါ့နော်ဆက်လိတောက်ဘူးတဲ့ညာဆိုရင်သူ့မှာရှိတယ်ဆက်လိကို230ထက်မနေတောက်ခဲ့ဘူးတဲ့ဒါမှမဟုတ်ရှင်သူ့ရဲ့မျိုးရိုးထဲမှာလည်းအဆုတ်ကင်စားနဲ့တိတ်ဆုံးထားဘူးတဲ့မိဘဦးလေးဆွေမျိုးသားချင်းတွေရှိနေမယ်ဆိုရင်ဒါသူတို့ကိုကျွန်တော်တို့ကဘယ်လိုပြောမလဲဖြစ်နိုင်ချေအလားအလာရှိတဲ့လူတွေထဲကိုကျွန်တော်တို့ထည့်လို့ရပြီအဲ့တော့ကျွန်တော်တို့အသက်ပိုင်းခြားရပြောမယ်ဆိုရင်တော့အသက်55နှစ်နဲ့80ကြားဒီကိုကျွန်တော်တို့ဘယ်လိုမျိုးကြိုတင်ဆက်ဆေးမှုတွေလုပ်နိုင်လဲဆိုတော့အဓိကတော့ CT scan ပဲကျွန်တော်ရိုက်လို့ရမယ်ဆိုတော့ CT scan ကတော့မြန်မာလိုကျွန်တော်တို့ကွန်ပျူတာဓာတ်မှန်လို့ခေါ်မယ်ပေါ့နော်ဆိုတော့သူ့ကိုကျွန်တော်တို့အမေရိကန်နိုင်ငံရဲ့သုတေသနတစ်ခုအရဆိုလို့ရှိရင်ဒီလိုခုနပြောခဲ့တဲ့ဟိုဖြစ်နိုင်ချေအလားအလာရှိနေတဲ့လူတွေကိုကျွန်တော်တို့တစ်နှစ်တစ်ခေါက်တော့ပုံမှန်ရိုက်ပြီးဖို့လိုအပ်မယ်ရိုက်တဲ့အခါမှာလဲ CT မှာကျွန်တော်တို့နည်းနည်းပြင်းအားများတဲ့ CT မဟုတ်ဘဲနဲ့ကျွန်တော်တို့ပြင်းအားနည်းနည်းနည်းမဲ့ CT scan ပေါ့နော်ဟို low dose CT scan ဆိုပြီးတော့အဲ့ဒီကွန်ပျူတာဓာတ်မှန်ကိုကျွန်တော်တို့သူတို့ကိုတစ်နှစ်တစ်ခေါက်ပေါ့ဒီခုနဟို riskများတဲ့လူတွေပေါ့เนาะဖြစ်နိုင်ချေများတဲ့လူတွေကျွန်တော်တို့ရိုက်ပေးမယ်အဲ့လိုနေရာချင်းကျွန်တော်တို့သူတို့ရဲ့အဆုတ်ရဲ့အပြောင်းလဲပေါ့เนาะကင်ဆာဖြစ်နိုင်ချေရှိမရှိကိုကျွန်တော်ရအောင်ပေါ်ထုတ်ပြီးတော့ဆော့ဆော့စီသိရှိအောင်လုပ်မယ်တကယ်၍အကျဉ်းသေးသိရှိချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့အခုခေတ်မှာမှန်ပြောင်းထည့်ကြည့်တယ်ပေါ့เนาะအသက်ရှူနဲ့ဒီအဆုတ်လမ်းကြောင်းတစ်ချက်ကိုကျွန်တော်တို့ bronchoscopy လို့ခေါ်တဲ့မှန်ပြောင်းအောင်ထည့်ပြီးတော့သူတို့အဆုတ်ရဲ့အခြေအနေကိုလည်းကြည့်လို့ရတယ်အသားစောက်လည်းတခါလည်းယူလို့ရတယ်အကျဉ်းအသားစောက်အဖြစ်မှာပါဒီလိုကင်ဆာလိုမျိုးတန်ရဖြစ်စရာတွေတွေ့ပြီဆိုလို့ရှိရင်တော့ဒါကျွန်တော်စောစီသိရှိနိုင်တယ်ကုသမှုတွေကိုလည်းတတိယအောင်မြန်မြန်ဆန်ဆန်မှန်မှန်ကန်ကန်ဆောင်ရွက်နိုင်မှာဖြစ်တယ
်အဆုတ်ကင်ဆာယောဂါဟာယောဂါနုစင်မှာစစ်ဆေးဖို့ထုတ်ကုသနိုင်ရမယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တယ်လို့ဆိုပေမဲ့လက်တွေမှာတော့တည်ဆုံးမှုလုံးမြင်မာတဲ့ယောဂါတစ်ခုဖြစ်ရှိနေသေးတာပါအဆုတ်ကင်ဆာယောဂါကိုကုသနိုင်တဲ့ကုသမှုနည်းလမ်းတွေအကြောင်းကိုဒေါက်တာဆော့ဟေအင်းကအခုလိုရှင်းပြပါပါတယ
်ကုသမှုကတော့တိတိကျခံယူဖို့လိုမယ်ပေါ့နော်အဲ့တော့ဆရာဝန်တွေစီကိုသွားရမယ်ဆရာဝန်တွေကိုကြောက်လို့မရဘူးတေချာကုသမှုကျွန်တော်တို့လိုအပ်တယ်ဘာကြောင့်လဲဆိုတော့ဒီအဆုတ်ကင်ဆာဆိုတာတိတ်နှုံတိတ်ဆုံးမှုနှုံအရင်မြင့်ပါတဲ့ကင်ဆာမျိုးစားဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဟိုထိရောက်တဲ့ကုသမှုတွေကအတိုင်းအတာတစ်ခုထိတော့ရှိတယ်ဒါပေမဲ့ဟိုသူ့ရဲ့ဒီအဆုတ်ကင်ဆာရဲ့အနေအထားပေါ်တော့မူတည်ရပါတော့ကျွန်တော်တို့အသားစားယူဆက်လိုက်တဲ့အခါမှာသူကကျွန်တော်တို့ဒီဘယ်အဆင့်ကိုရောက်နေပြီလဲပေါ့နော် staging no grade တို့ကျွန်တော်တို့ဆရာဝန်တွေကတတ်မှတ်မယ်အကယ်၍ဟိုပြတ်နေတာမရှိဘူးပေါ့အဆုတ်ကင်ဆာနဲ့တခြားနေရာကိုပြတ်နှက်မှုမရှိသေးဘူးဆိုလို့ရှိရင်တော့ကုသမှုကျွန်တော်ထိထိရောက်လိုက်နိုင်တာများပါတယ်အဲ့ခါကျတော့ကျွန်တော်တို့ဘာနဲ့ကုမလဲဆိုရင်သူတို့ကြည့်လိုက်တဲ့ခွဲလို့ရတဲ့အနေအထားရှိတဲ့အဆုတ်ကင်ဆာဆိုရင်ကျွန်တော်တို့ခွဲစိတ်ကုသမှုအရင်ဆုံးလုပ်မယ်အဲ့ဒါပြီးတော့မှကျွန်တော်တို့သူ့ကိုဓာတ်ရောင်ခြင်းနဲ့ကုသလို့ရတယ်ရေဒီယိုသီရပီလို့ခေါ်တယ်ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဆေးသွင်းပြီးတော့သူတို့ကုလို့ရတယ်ခီမိုသီရပီဆိုပြီးတော့အဲ့ဒါကတော့ကျွန်တော်တို့ဘယ်အမျိုးအစားအဆုတ်ကင်ဆာလဲဆိုတော့ကျွန်တော်တို့ပြန်ခွဲရအောင်ပဲအဆုတ်ကင်ဆာအတိတ်ကအမျိုးအစားကြီးနှစ်ခုရှိတဲ့အတွက်အဲ့အမျိုးအစားနှစ်ခုကဘယ်တစ်ခုလဲပေါ့နော်အဲ့ဒါကိုသူ့ရဲ့အဖြေပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီလူနာကိုဆေးသွင်းမိကုမလားဓာတ်ရောင်ခြည်ပေးပြီးကုမလားဆိုတော့ကျွန်တော်တို့စဉ်းစားမှာဖြစ်ပါတယ်။ဒါပေမဲ့တချို့သောအချိန်တွေမှာလည်းဓာတ်ရောင်ခြည်ရောဆေးသွင်းတာပေါ့နော်ခီမိုသီရပီရောရေဒီယေးရှင်းရောကျွန်တော်နှစ်မျိုးလုံးပေးပြီးကုရတဲ့အပိုင်းတွေလည်းရှိပါတယ်
။အဆုတ်ကင်ဆာယောဂါအကြောင်းကိုသိရှိပြီးကြိုတင်သတိပြုကာကွယ်ထားနိုင်စေဖို့အတွက်သတင်းပြုပို့လိုက်တာဖြစ်ပါတယ်။ကျေးဇူးတော
်ပါ။ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာအဆုတ်ကင်ဆာယောဂါနဲ့ပတ်သက်တည်ကောင်းစရာတွေကိုပြောပြသွားတာပါ။အခုတခါတော့တပတ်တွင်းအားကစားသတင်းတွေပဲဖြစ်ပါတယ်။ England Premier League မှာတော့ဒီ Manchester City အသင်းကအမှတ်ပေး Champion ဖြစ်သွားပြီးတော့၃နှစ်ဆက်တိုက်ပိုဆဲသွားပါတယ်။ Spain နိုင်ငံသား Nadal ကဒီနှစ်ပြင်သစ် Open Tennis ပြိုင်ပွဲဝင်မဝင်ဆိုတာနဲ့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီးဘယ်လိုဆုံးဖြတ်လိုက်သလဲဆိုတဲ့အကြောင်းတွေကိုဒီတစ်ပတ်အားကစားအစီအစဉ်မှာကိုရန်နိုင်ပြောပြသွားမှာဖြစ်ပါတယ်ဗျာ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်မှာတော့ Manchester City အသင်းက Premier League Champion ဖြစ်သွားပါပြီ။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကကစားခဲ့တဲ့ Premier League ပွဲတွေမှာ Arsenal က Nottingham Forest ကိုရှုံးပြီး Man City က Chelsea ကိုတကိုးကိုးမရှိနဲ့နိုင်လိုက်တာကြောင့် Man City အသင်း Champion ဖြစ်သွားခဲ့ပါတယ်။တကယ်တော့စနေနေ့က Arsenal က Forest ကိုတကိုးကိုးမရှိနဲ့ရှုံးတာကြောင့် Man City အသင်းဟာChelsea နဲ့မကစားခင်မှာပဲချန်ပီယံဖြစ်သွားခဲ့ပြီးတော့ Chelsea နဲ့ပွဲမဆောက်ခင်မှာတော့ Chelsea ကစားသမားတွေက Man City အသင်းကို God of Honor လုပ်ပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။ Man City အသင်းချန်ပီယံဖြစ်သွားတဲ့အတွက်ဒါဟာသူတို့အတွက်တော့ Guardiola လက်ထက်မှာ Premier League ဖလားကို၅ချိန်မြောက်ရတာဖြစ်သလို၃နှစ်သက်တိုက်ရလိုက်တာလည်းဖြစ်ပါတယ်။ Man City နည်းပြ Guardiola ကတော့သူ့အသင်းအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်
။ Yeah, very very satisfied again for to be part of this club.They bring us
ဒီအသင်းမှာပါဝင်ခွင့်ရတဲ့အတွက်အရင်ကျေနပ်မိပါတယ်။အာဆင်နယ်အသင်းကကျွန်တော်တို့ကိုအစွမ်းကုန်ကစားလောင်အောင်လုပ်ခဲ့ပါတယ်။ကျွန်တော်တို့သာ12ပွဲဆက်တိုက်အနိုင်မရဘူးဆိုရင်ယာတီပထမဝက်မှာအာဆင်နယ်အသင်းကအမှတ်50ရထားတာကိုမှီဖို့မလွယ်ပါဘူး။သူတို့တချို့ပွဲတွေမှာအမှတ်တွေမရတာရှိခဲ့ပြီးကျွန်တော်တို့ကသူတို့ကိုတွန်းအားပေးနိုင်ခဲ့ပါတယ်။နောက်ဆုံးမှာတော့ကျွန်တော်တို့ချန်ပီယံစုကိုဆက်ပြီးထိန်းလိုက်နိုင်ပါတယ်။
အာဆနယ်ပြမခဲအတက်တာကတော့အာဆနယ်အသင်းချန်ပီယံမဖြစ်ဘဲမန်စီးတီးအသင်းဖလားရသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောရတယ
် I really sad day a lot of difficult emotions obviously we lost the game
တကယ်ကိုဝမ်းနဲ့ကြာကောင်းတဲ့နေ့ပါတော်တော်ကိုစိုးပါတယ်ရှင်းနေတာကတော့ကျွန်တော်တို့ဒီပွဲကိုရှုံးတယ်ပြီးတော့အမတ်ပေးချန်ပီယံစုကိုလည်း10လကွဲလောက်ကစားပြီးတဲ့အချိန်မှာလက်လွတ်လိုက်ရတာပါ6လခွဲလောက်အထိကျွန်တော်တို့ကရောက်ရှောက်လုံးလုံးလို့ထိတ်ဆုံးမှရှိနေခဲ့ပြီးကျွန်တော်တို့အနိုင်ရနိုင်တယ်ဆိုတဲ့စိတ်အားတက်ကြွမှုတွေယုံကြည်မှုတွေကိုတည်ဆောက်ခဲ့ကြပြီးနောက်ဆုံးမှာတော့ကျွန်တော်တို့ချန်ပီယံစုနဲ့လွဲကျော်ခဲ့ပါတယ်။မန်စီးတီးအသင်းရဲ့အောင်မြင်မှုအတွက်ဂုဏ်ယူပါတယ်။သူတို့ကချန်ပီယံဖြစ်ပြီးတော့ချန်ပီယံဖြစ်ဖို့လည်းထိုက်တန်ပါတယ်။သူတို့ကတရားသီးစာလုံးစာအတွက်လုံနိုင်ခဲ့ပြီးကျွန်တော်တို့ကမလုံနိုင်ခဲ့ပါဘူး။ကျွန်တော်အနေနဲ့ကတော့တောင်းပန်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လုံနိုင်တယ်ဆိုတဲ့ယုံကြည်မှုကိုတည်ဆောက်ခဲ့ပြီးမှလုံနိုင်ရတဲ့အတွက်နောက်ဆုံးမှာမလုံနိုင်ခဲ့တဲ့အတွက်ကျွန်တော်မှတာဝန်ရှိပါတယ
်။အာဆနယ်အသင်းဟာတရားစီလုံးဇယားထိတ်ကနေဥဆောင်နေပြီးမှမန်စီးတီးကနောက်ဆုံးမှချန်ပီယံဖြစ်သွားခဲ့တာပါ။ဆိုတော့ပရီးမီးယားလိဂ်ချန်ပီယံဖြစ်ဖို့အတွက်မန်စီးတီးနဲ့အာဆနယ်နှစ်သင်းကြားမှာအဓိကကွာသွားတာအဓိကအဆုံးဖြတ်ပြီးသွားတာဘာလို့ပြောနိုင်မလဲ။ဒီပေါ်မှာ Soccer Follow ဂျာနယ်အင်တာချုပ်ကိုကြော်မြွန်ကတော့
အဒီယာဒီမှာပရီးမီးယားလိဂ်ချန်ပီယံတရဖူအတွက်မန်စီးတီးအာဆင်နယ်တို့ရှင်ပြန်ရလိမ့်မယ်လို့ကျွန်တော်တို့ယာဒီအဆအမထင်မှတ်ခဲ့လို့ပြောမန်စီးတီးနဲ့လီဗာပူးပဲရှင်ပြန်ရလိမ့်မယ်လို့ထင်ခဲ့တယ်မန်စီးတီးကလီဗာပူးချန်ပီယံပြေးလာတွေ့ဖယ်သွားပြီဆိုတော့သူတို့သဘောပေါက်ပါလိမ့်မယ်သူတို့အချိန်မြေးအာဆင်နယ်ပဲဖြစ်ဖြစ်မန်ယူပဲဖြစ်ဖြစ်ချယ်ဆီပဲဖြစ်ဖြစ်အချိန်မြေးလိုက်နိုင်လိမ့်မယ်လို့သူတို့သဘောပေါက်ထားပါလိမ့်မယ်အာဆင်နယ်အသင်းကိုဘာလို့ချန်ပီယံမဖြစ်ရတာလဲလို့ကျွန်တော်တုံးတဲ့ကျွန်တော်ကတော့အာဆင်နယ်တင်းဟာပရီးမီးယားလိမှာအသက်ပြင်းပြအသက်ငယ်ဆုံးအသင်းလို့ဖြစ်နေပြီးတော့ကစားသမားတွေရဲ့အတွေ့အကြုံပိုင်းအများကြီးလိုသေးတယ်ကျွန်တော်တို့ဒီအမတ်ပေးချန်ပီယံတရဘူးဆိုတော့ကစားသမားတွေရဲ့အတွေ့အကြုံပိုင်းကအရင်အရေးကြီးပါတယ်ဒါကြောင့်မလို့အာဆင်နယ်တင်းချန်ပီယံတရဘူးကိုမရတော့တာလို့ထင်ပါတယ်ဇယားတိတ်ဆုံးမှာအာဆင်နယ်ကတရားဒီလုံးဒီပွားလို့လို့ဥဆောင်နေပြီးတော့မှမန်စီးတီးကချန်ပီယံဖြစ်သွားတာကတော့အာဆင်နယ်တော့ဗျာဟိုအာဆင်နယ်ပရိသတ်တွေလည်းတော့တော်တော်လေးခံရခက်ပါအာဆင်နယ်သင်းကတရားဒီလုံးချုပ်ကြည့်မယ်ဆိုရင်ချန်ပီယံဖြစ်တဲ့ဆိုပေမဲ့ဒီကျွန်တော်တို့တလောကသူတို့လက်တိုက်ဒေးပွဲစတိုက်ဆိုသူတို့တင်ပွဲတွေကစားပြီးဟိုရန်သက်တွေဆိုပြီးအမတ်တွေဆုံးရှုံးသွားတာကတော့တော်တော်လေးသူတို့ချန်ပီယံဖြစ်ဖို့အတွက်ကိုခက်ခဲသွားရတယ်ဘာဖြစ်လဲဆိုတော့အဲ့ဒီအချိန်မှာသူဘာလို့မတော့ခံနိုင်တာလဲလို့မေးခွန်းထုတ်ရမယ်ဆိုရင်ခုနကျွန်တော်ပြောသလိုပဲအာဆင်နယ်အသင်းရဲ့အသက်အရွယ်အပိုင်းအခြားကအများကြီးအတွေ့အကြုံလို့ပြီးတယ်အဲ့ဒီအာတီတာထူထောင်ထားတဲ့အာဆင်နယ်အသင်းဟာအသက်အရွယ်ပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်အတွေ့အကြုံပိုင်းမှာဗျာအတွေ့အကြုံပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်ဒါကြောင့်ဟိုမန်စီးတီးကဒီအတွေ့အကြုံပိုင်းအားသာချက်နဲ့အာဆင်နယ်ကိုတော်ဖြစ်သွားတာဒုတိယချက်ကတော့ဗျဟိုအရန်အင်အားပေါ့အရန်အင်အားမတောင့်တင်းခြင်းကလည်းအာဆင်နယ်အသင်းရဲ့အသက်ငယ်ရွယ်မှုအတွေ့အကြုံအားနည်းမှုတွေနဲ့သူအရန်အင်အားမတောင့်တင်းမှုကလည်းအာဆင်နယ်ချန်ပီယံတရဖူလမ်းကြောင်းကနေသွေးဖယ်သွားရတဲ့အဓိကအကြောင်းရင်းပါပဲခင်ဗျာ
ယနေ့ကြိုင်ပွဲတွေဘက်မှာတော့ပြင်သစ် Open ကို14ချိန်ဘူးဆက်ပြီးတော့အများဆုံး3ချိန်ပြန်ထားတဲ့နဒောဟာပြင်သစ် Open ကိုမကစားနိုင်တော့ပဲလွဲချော်သွားခဲ့ပါပြီ။ဒဏ်ရာကြောင့်လာမဲ့ပြင်သစ် Open ကိုကစားနိုင်တော့မှာမဟုတ်ဘူးလို့မေလ16ရက်နေ့ကနဒောကကြေညာပါတယ
်။ La lesión que me hice en Australia pues no ha evolucionado como nos hubiera gustado.Hemos estado trabajando en todo momento.
ကျွန်တော်ဒီနေ့ဒီကိုရောက်လာတာပြောစရာ3ခုရှိလို့ပါ ပထမဆုံးတစ်ခုကတော့ပြင်သစ် Open Roland Garros ပြိုင်ပွဲကိုဒီနေ့ကစားနိုင်မှာမဟုတ်ဘူးဆိုတာပါ ကျွန်တော်တို့သိတဲ့အတိုင်းကျွန်တော်ကလေ့ကျင့်မှုတွေကိုနေ့တိုင်းလုပ်နိုင်တဲ့လောက်အစွမ်းကုန်လုပ်တယ် Australia မှာကျွန်တော်ရခဲ့တဲ့ဒဏ်ရာကိုကျွန်တော်တို့ပြောင်းအောင်မလုပ်နိုင်ခဲ့တဲ့အတွက်ပြီးခဲ့တဲ့4လကအရန်ခက်ခဲခဲ့တယ်ဆိုတော့အခုကျွန်တော်အနေထားကပြင်သစ် Open မှာကစားဖို့အတွက်အဆင်သင့်မဖြစ်သေးပါဘူးပြင်သစ် Open ကိုအဆင်သင့်မဖြစ်ဘဲအဖြစ်လောက်ဝင်ကစားတာမျိုးကျွန်တော်မလုပ်ချင်ပါဘူး
ဒါပြင်ရှင်းနှစ်2024ကတော့သူအတွက် professional tennis ကစားသမားအဖြစ်နဲ့နောက်ဆုံးကစားတဲ့နှစ်လဲဖြစ်လာနိုင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။နဒောကပြင်သစ် open နဲ့လွဲချော်သွားတဲ့အချိန်မှာပဲဗြိတိန်နိုင်ငံက Andy Murray ကလည်းဒီနေ့ပြင်သစ် open ကိုဝင်ပြိုင်နိုင်တော့မှာမဟုတ်ပဲပြိုင်ပွဲကနေထွက်လိုက်ပြီဖြစ်ပါတယ်။သူအနေနဲ့ Wimbledon Power မြက်ခင်းပြင်ပြိုင်ပွဲတွေကိုဦးစားပေးကစားချင်တာကြောင့်အခုလိုဝင်မပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။မာရီကပြင်းတဲ့ Open ကနေနှုတ်ထွက်လိုက်သလိုဩစတြေးလျကနိတ်ကယ်ရီယော့စ်နဲ့အီတလီနိုင်ငံသားဘာရာတီနီတို့လည်းဒီနေ့ပြင်းတဲ့ Open ပြိုင်ပွဲနဲ့လွဲချော်သွားခဲ့ပါတယ်ခင်ဗျာ။ဘောလုံးပွဲဘက်ကိုပြန်ဆက်ရရင်တော့အယ်ဆယ်ဗာဒိုးနိုင်ငံမှာစနေနေ့ကကစားခဲ့တဲ့ဘောလုံးပွဲအတွင်းကွင်းထဲမှာလူတွေဝေယုံသုံးကားဖြစ်ပြီးတော့လူအုပ်ပြိတာကြောင့်12ယောက်သေဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းအတော်များများရှိခဲ့ပါတယ်။မြို့တော်ဆန်ဆော်ဗေဒိုးမြို့မှာအလီယန်ဇာအသင်းနဲ့ဒီဘော်ဒီဘော FS အသင်းတို့ quarter final ဒုတိယအကြော့ကစားကြတာမှအခုလိုဖြစ်ခဲ့ပြီးတော့နောက်ပိုင်းမှာတော့ပွဲကိုရက်ဆိုင်လိုက်သလိုပြိုင်ပွဲတွေကိုလည်းရက်ဆိုင်ထားလိုက်တယ်လို့ El Salvador ဘောလုံးဖွဲ့ချုပ်ကပြောပါတယ်။အနည်းတုံးကတော့အင်ဒိုနီးရှားနိုင်ငံကဘောလုံးပွဲမှာလူအုပ်ပြတာကြောင့်135ယောက်အထိစံချိန်တင်တည်ဆုံးခဲ့ပါတယ
်။ကိုရန်နိုင်ပြောပြသွားတဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်ချက်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကုစုံမိုးကျော်ကတလက်တင်ပြมาဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီအပေါ်ဒဏ်ခတ်ရေးယူမှုရဲ့ထိရောက်ရေးပါမှုတွေကိုသုံးသပ်ဖို့အတွက်မြန်မာနိုင်ငံဆိုင်ရာပူးပေါင်းဆောင်ရွက်ရေးမဟာမိတ်နိုင်ငံတွေဖြစ်တဲ့အမေရိကန်၊ကနေဒါ၊ဗြိတိန်၊ဥရောပကော်မရှင်နဲ့ဥရောပသမဂ္ဂနိုင်ငံကြားရေးဌာနကတာဝန်ရှိသူတွေမေလ24ရက်နေ့မှာဆွေးနွေးခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာသဘာဝဘေးရန်တွေရဲ့ကြားရောက်တာလို့ဆိုရတဲ့လူအခွင့်ရေးချိုးဖောက်မှုတွေခံစားရတဲ့နေရာတွေမရှိဘူးလို့ဗိုလ်ထုနေ့ကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးကမုခါဆိုက်ကလုန်းမုန်တိုင်းတန်ခံရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုရည်ချွန်ပြီးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂအဆောက်အဦမှပြောဆိုခဲ့ပါတယ်မုခါမုန်တိုင်းတန်ကိုအထူးသဖြင့်မြန်မာနိုင်ငံအနောက်ဘက်ချမ်းမှအပြင်းထန်ဆုံးခံစားခဲ့ရပြီးဒါဟာဆယ်စုနှစ်တွေအတွင်းရာသီဥတုနဲ့သဘာဝဘေးရန်တွေရဲ့ဆင်ရကိစ္စတွေနဲ့ပတ်သက်ပြီးလူတွေဖန်တီးလို့ဖြစ်ရတဲ့အဆိုးဝါးဆုံးဘေးဒုက္ခတွေကနောက်ဆုံးဖြစ်ရတစ်ခုဖြစ်တယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောဆိုထားပါတယ်မြန်မာနိုင်ငံမှာမောခါဆိုက်ကလုန်းမုန်တိုင်းသင်္ကတ်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ပြင်သစ်အစိုးရအနေနဲ့စီစဉ်နေတယ်လို့ပြင်သစ်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံမှာမုန်တိုင်းတန်ကြောင်လူ6သိန်းလောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးအများအပြားသေဆုံးရတယ်လို့ဆိုပါတယ်။သေဆုံးခဲ့တဲ့သူတွေအတွက်ဝမ်းနည်းမိကြောင်းကိုလည်းပြင်သစ်ကဖော်ပြထားပါတယ်။ယူကရိန်းတိုက်ပွဲတွင်ထိခိုက်သိမ်းဆုံးသူအရေအတွက်မြင့်တက်လာနေပြီးယူကရိန်းရှေ့ဘက်ကျန်ကဘက်ခမုတ်မြို့ကိုလာပေါင်းများစွာတိုက်ခိုက်နေတဲ့တိုက်ပွဲအတွင်ဝဂနာကျေးစားစစ်သား 2,000 လောက်သေဆုံးခဲ့တယ်လို့အဖွဲ့ရဲ့ခေါင်းဆောင်ကဗုဒ္ဓဟူးနေ့တုန်းကပြောဆိုခဲ့ကြောင်းပါခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကုစုံမိုးကျော်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမောင်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super L Tayap တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုနေ့6နိုင်နဲ့9နိုင်အထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.